Voice of America in Burmese.
မင်္ဂလာပါခင်ဗျာ Very American Day 2020ပြည်နှစ်မတ်လ19ရက်ထပ်တော်ပြည်နှစ်မတ်လပတ်အစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေ5မီတာ30နဲ့40 58တို့အပြင်5မီတာ190 kHz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်ကြလို့ Viewer website burmese.viewernews.com နဲ့ Facebook စာမျက်နှာ Viewer Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမထွန်းပါဒီကနေ့မနေ့ကအစီအစဉ်မှုအဖြစ်တာဝန်ယူသွားမှာဖြစ်ပြီးသတင်းတွေကိုလည်းကြီးညာပေးသွားပါမယ်နောက်ဆုံးရသတင်းတွေအပြီးဒီကနေ့ထုတ်လွှင့်မဲ့သတင်းလာတဲ့ပုံမှာတော့အခုလိုကြားကြရပါမယ
်ဒီကနေ့ဆန်းဒီမှာကျွန်တော်တို့ဒီကိုရာဘိုင်ဒန်နဲ့ပတ်သက်ပြီးတော့ကိုရာဘိုင်ဒန်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့အမိနဲ့စခန်းနဲ့အပြင
်ကမ္ဘာတဝန်းအစီအမည်ဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာဝင်ထွက်သွားလာခွင့်ပြင်လိုက်တဲ့အကြောင်းကိုမကြခင်သာဆင်ရပါမယ်။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်မှာစစ်ဥပဒေကိုကျဉ်းသုံးမဲ့အကြောင်းသမ္မတ်ထရမ့်ကပြောလိုက်တဲ့သတင်းဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတာကြောင့်စီးပွားရေးထိခိုက်တဲ့အခြေအနေနဲ့အမေရိကန်တွေဒီကာလအတွင်းဘယ်လိုရင်ဆိုင်နေကြသလဲဆိုတော့ကိုရိုနာဗိုင်းရပ်စ်ဆိုင်တဲ့သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြမအရေးနဲ့အတူလူလူနဲ့ကြမ်းမရေးနဲ့ blogger တွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီသတင်းလာရင်းနဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်တော့စာတပ်ပရင်းနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကြီးညာပေးသွားပါမယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ထိခိုက်ဆုံးရှုံးနေရတာတွေကိုကုစားပြုဖို့စီးပွားရေးပြန်လည်နှိုးထရေးဥပဒေတရက်ကို American အထက်လွှတ်တော်ကဗိုလ်ချုပ်နေမှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဥပဒေအရအမေရိကန်ပြည်သူတဦးချင်းစီကိုငွေသားထောက်ပံ့ဒီဝေးပေးတာပါဝင်မှဖြစ်ပြီးအမေရိကန်ဒေါ်လာတန်ပေါင်း1ထရီလီယံသုံးဆဲသွားမှာပါ။အမေရိကန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်မြောက်ဖက်ကနေဒါနိုင်ငံတွေဆက်အဝင်ထွက်တွေကိုလည်းမဖြစ်မနေသွားလာရတာကလွဲလို့ဖိတ်ပင်လိုက်ပြီးဖြစ်ပါတယ်။ဗိုလ်တုံးနေမွန်လိုက်ပိုင်းတရေအရအမေရိကန်နိုင်ငံအတွင်းကူးစက်မှုပေါင်း8,800ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်142ဦးအသက်သေဆုံးခဲ့ပါတယ်။ကမ္ဘာတဝက်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုပေါင်းနဲ့သိမ်းကျော်သွားသလိုတရုတ်ပြည်ပြင်ပတည်ဆုံးသူဦးရေဟာလည်း8000ကျော်သွားခဲ့ပါပြီ။အီတလီနိုင်ငံမှာဗိုလ်တုံးနဲ့တနေ့တည်းလူ495ဦးတည်ဆုံးခဲ့တာကြောင့်အီတလီနိုင်ငံအတွင်းဒီရောဂါကြောင့်တနေ့တည်းလူအများဆုံးအသက်ဆုံးရှုံးခဲ့တာလည်းဖြစ်ပါတယ်။အီတလီနိုင်ငံဟာတရုတ်နိုင်ငံဖြစ်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတဲ့အပြင်းထန်ဆုံးခံစားနေရတာပါ။အာရှဒေသမှာတော့မလေးရှားနိုင်ငံအတွင်းရောဂါကူးစက်မှုပေါင်း990ရောက်ရှိသွားခဲ့ပြီးရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ရောဂါကူးစက်မှုအထက်အနည်းငယ်သာတွေ့ရှိရပါတယ်။ဩစတြေးလျနိုင်ငံကလည်းတခြားနိုင်ငံတွေနည်းတူလူအများစုဝေးမှုနဲ့ရောဂါချေချုပ်ထားရေးအစီအစဉ်တွေကိုကျင်းပခဲ့ပါတယ်။အီတလီကဥရောပကအီတလီ၊စပိန်နဲ့ပြင်သစ်နိုင်ငံတွေကတော့ဝင်ထွက်သွားလာခွင့်တွေတင်းတင်းကြပ်ကြပ်ပိတ်ပင်ထားလိုက်ပြီးဖြစ်ပါတယ်။နိုင်ငံအလုံးဟာကမ္ဘာနှက်အရှိန်မြင့်ပြန့်နှံ့နေတဲ့ COVID-19 ကာယရောဂါကြီးရဲ့အန္တရာယ်ကိုရင်ဆိုင်နေကြရပြီးဒီရောဂါပိုးကိုယ်နိုင်ငံထဲရောက်မလာသေးတဲ့နိုင်ငံတွေအနေနဲ့လည်းရောက်လာတဲ့အခါတိုက်ပြတ်နိုင်အောင်ချူတင်ပြင်ဆင်မှုတွေလုပ်ဆောင်ထားကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အစည်းကTedros Adhanom Ghebreyesus ကတတိပေးလိုက်ပါတယ်
။ Don't assume your community won't be affected. Prepare as if it will be.Don't assume
ခင်ဗျားတို့လူမှုအတိုင်းဝိုင်းတွေကိုဒီရောဂါပိုးရောက်မလာဘူးလို့မျိုးစကြပါနဲ့ရောက်လာတော့မယ်ဆိုတဲ့အတွင်းနဲ့ကြိုတင်ပြင်ဆင်ထားကြပါခင်ဗျားတို့အနေနဲ့ဒီဗိုင်းရပ်စ်ပိုးရဲ့အန္တရာယ်နဲ့ရင်ဆိုင်နိုင်ရဘူးလို့မတွက်ဆကြပါနဲ့ကိုယ်လည်းကြုံတွေ့ရမှာပဲဆိုတဲ့အယူဆနဲ့ကြိုတင်ပြင်ဆင်ထားပါဆိုပြီးဗိုလ်တုံးကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအခုလိုပြောကြားလိုက်တာပါဒီရောဂါပိုးကိုထိန်းချုပ်နိုင်ရေးအတွက်တိုင်းပြည်တိုင်းကရောဂါရှိမရှိစမ်းသပ်စစ်သေးတာကူတာပေးတာနဲ့ယောဂပင်ရကစဖြစ်တဲ့ဆိုရဲဈေးမြေကိုလိုက်လံစုံစမ်းစစ်ဆေးတာတွေတစ်စင်းပြီးတစ်စင်းလှုပ်ဆောင်ကြဖို့လို့အကြောင်းလဲသူကပြောပါတယ်။လက်ရှိအနေအထားအရကိုရိုနာဗိုင်းရပ်စ်ကူးစက်တည်ဆုံးသူရေအတွက်ရဲ့80ရာခိုင်နှုန်းကျော်ဟာပစိဖိတ်ဒေသအနောက်ပိုင်းနဲ့ဥရောပတိုက်ဒေသနှစ်ခုတို့ကဖြစ်တယ်လို့ဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးကိုကူတာနိုင်တဲ့ဆေးတွေ့နိုင်ဖို့ WHO ကတခြားနိုင်ငံတော်တော်များများနဲ့လက်တွေ့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗေမြန်မာဘာသာအစီအစဉ်ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မဲ့ဆန္ဒခံရေးပွဲရက်ကိုရွှေဆိုင်ကောင်းရွှေဆိုင်ရနိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်းတိုးမြှင့်ပေးဖို့လမ်းပွင့်သွားစေမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုကရုရှားနိုင်ငံပေါ်အ ਨੇ ကျင့်သာတည်ရောက်မှုရှိပေမဲ့ကမ္ဘာတဝန်းကိုရိုနာကူးစက်ရောဂါပြန့်နှံ့နေတာကြောင့်အခုလိုရွှေဆိုင်ရနိုင်ခြင်းရှိတာဖြစ်ပါတယ်။ဧပြီလ22ရက်နေ့မှာမဲယုံတွေကိုလာရောက်မဲပေးကြပြီးအခြေခံဥပဒေပြင်ဆင်ချက်တွေကိုထောက်ခံပေးဖို့ရုရှားပြည်သူတွေအပေါ်သူ့အနေနဲ့အားထားနေဆဲဖြစ်တယ်လို့ပူတင်ကပြောပါတယ်ကျတပ်ပရိနေမနဲ့ထိတ်တန်းရောက်တဲ့ရင်တွေအပြီးမှာတော့တရင်ပြဖို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေတဲကမေလနဲ့အုံဖြန့်ဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်မှုတွေမရှိသေးဘူး။ကာကွယ်တားဆီးတဲ့အနေနဲ့ဒုက္ခသည်စခန်းတွေကိုဝင်ထွက်သွားလာခွင့်တွေကိုမလ၁၈ရက်နေ့ကစတင်ပြီးတရားဝင်စာထုတ်ပြီးကန့်သတ်သိပ်ပင်လိုက်တာပါ။ထိုင်းမြန်မာနယ်စပ်ကလူရေ9000ကျော်လောက်ရှိတဲ့အုံဖြန့်ဒုက္ခသည်စခန်းမှာတော့သက်ဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုစခန်းအုပ်ချုပ်ရေးမှူးကခေါ်ယူတွေ့ဆုံခဲ့ပြီးစခန်းတွင်းကလူတွေအပြင်ကိုမထွက်ဖို့နဲ့စခန်းထဲကဒုက္ခသည်တွေကိုလာရောက်တွေ့ဆုံသူတွေကိုလည်းဝင်ခွင့်မပြုတော့ဘူးဆိုတဲ့အကြောင်းဖိတ်ပင်လိုက်ကြောင်းအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တူကအခုလိုပြောပြပါတယ်
။အုံပြန်မေလာစခန်းဒုက္ခသည်စခန်းဒီမှာကျွန်တော်တို့ဒီကိုရာဘိုင်းရပ်နဲ့ပတ်သက်ပြီးတော့ကိုရာဘိုင်းရပ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့အနေနဲ့စခန်းထဲကအပြင်ကိုမထွက်ဖို့လို့စခန်းထဲအပြင်ထွက်လာတဲ့လူတွေလို့စခန်းထဲမှာ CCTV မှာလက်ခံမှုဆိုတဲ့အနေနဲ့အစီအစဉ်ဆုံးဖြတ်ချက်တွေဆုံးဖြတ်ပြီးတော့ဆုံးဖြတ်ချက်ထားလိုက်တယ်ပေါ့။အဲဝင်ခွင့်မပေးဘူး။ဝင်ခွင့်မပေးဘူး။ဝင်ခွင့်မပေးဘူးဆိုတာပြောပြထားတယ်။အုံပြဆိုရင်လူ9000ဝင်ကျင်လောက်ရှိတယ
်။စခန်းထဲမှာဘာသာရေးပွဲတွေနဲ့လူစုလူဝေးတွေမလုပ်ဖို့ကိုလည်းစခန်းထဲကဒုက္ခသည်တွေကိုသတိပေးထားတယ်လို့လည်းဆိုပါရဲ
့။ဟုတ်ကဲ့။အဲလူစုလူဝေးမလုပ်ဖို့အလူတန်းကိစ္စတွေလည်းမဆောင်ရွက်ဖို့ပေါ့။နောက်ဘုရားကြောင့်ဝိပုကြောင့်ဝိပုတာတွေလည်းလူစုလူဝေးနဲ့ဝိမကြည့်ဖို့အဲအဲ့ဒါမျိုးတွေသိသိရှိနေတယ်ဆိုပလာနဲ့အပါဝင်ပေါ့။ပလာပါဝင်အားလုံးစကန်အယူစီယူနဲ့ရှင်းနေပြီးတော့ယောဂကာကွယ်ရေးချက်ပြင်ဆင်ဆောင်ရွက်ကြတယ
်။စကန်တဲ့မှာလည်းဘာသာရေးနဲ့ပတ်သက်လို့လူစုလူဝေးတွေလုပ်တဲ့နေရာတွေအများအပြားရှိနေတယ်လို့ဆိုပါရဲ့။
ဟုတ်ကဲ့ခေကျန်အကြောင်းလေးရှိတယ်ပြလူလေးရှိတယ်နောက်တစ်ခုကကျွန်တော်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတယ်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတာ၅ခုလောက်၅ကျောင်းရှိတယ်အဲချက်ကျောင်းကြီးကတော့တရားကွက်ကိုတစ်ခု၂ခုရှိရှိတယ်အားလုံး20ဝန်းကျင်လောက်ရှိနေတယ်ဒီနောက်အစ္စလမ်ဘာသာပြလူကျောင်းနေတာလည်း၄ကျောင်း၅ကျောင်းလောက်ရှိတယ်အဲလောလောဆယ်ကျွန်တော်တို့တည်ရတော့အုပ်ပြနေမယ်လားလို့ကြည့်တယ်လို့ဘိုးလည်းလုပ်လိုက်မှာ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း၉ခုထဲမှာ KNI ဒုက္ခသည်စခန်း၂ခုလည်းပါဝင်တာပါ။ KNI ဒုက္ခသည်စခန်း၂ခုမှာတော့ဒုက္ခသည်ပေါင်း13000ကျော်ခိုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်း9ခုမှာခိုလုံနေကြတဲ့ဒုက္ခသည်တွေအားလုံးအပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်သသိန်းနီးပါးလောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုမှာယောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့စီးပွားရေးမှာထိခိုက်လာမဲ့အခြေအနေကသက်သာရစေဖို့အစိုးရနဲ့လွှတ်တော်ကကြိုးစားနေကြပါတယ်။သမ္မတဒေါ်နယ်ထရန့်ကအရေးပေါ်စီမံနေဆောင်ရွက်နေတဲ့ကော်ဝေးဆန် AUB ကိုချင်းတုံးမဲ့ကြောင်းဗိုလ်ထုနေမှာပဲကြီးညာလိုက်တယ်လို့အမေရိကန်လွှတ်တော်ကလည်းအရေးပေါ်အကူအညီပေးစီစဉ်နေတဲ့အတွက်ဆွေးနွေးနေတဲ့ကြောင်းပြောပြပေးခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကျန်းမာရေးစီးပွားရေးအခြေအနေတွေကြုံနေရခြင်းပါပဲ။အမေရိကန်ဆိုရကကုန်ထုတ်လုပ်မှုရရှိမြင့်နေတဲ့ကော်ဝေးဆန် AUB ကိုချင်းတုံးမဲ့ကြောင်းသမ္မတကကြီးညာလိုက်တာပါ။အမေရိကန်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့သတင်းတွေနဲ့အတူ stock share ဈေးကွက်တွေမှာလည်းမရေမရာကြုံနေရခြင်းပါပဲ။သမ္မတ Trump တော်ရမြောက်ဖြစ်အင်ဗီဟိုမှာသတင်းစာရှင်းလင်းပွဲလုပ်ပြီးအစိုးရကပြင်ဆင်ထားတဲ့အခြေအနေတွေကိုရှင်းပြခဲ့တာဖြစ်ပါတယ
် I would like to begin by announcing some important developments in our war against the Chinese virus we'll be invoking the Defense Production Act
တူပီကလာရဖိုင်းရပ်စ်ပိုတက်ချက်ရင်းနဲ့ပတ်သက်လို့အရေးကြီးတဲ့ဖြစ်ထွန်းမှုတချို့ကိုအရင်ဆုံးကြေညာလိုပါတယ်လိုအပ်တဲ့အခါတုံးမှုအတွက်ကာဝေးဆန်ရထွက်လုပ်မှုအဲ့ဒီကိုချင်းသုံးမှာဖြစ်ပါတယ်အားလုံးသိတဲ့အတိုင်းဒီဥပဒေအရလိုအပ်တဲ့အခါပစ္စည်းအမြောက်များထုတ်လုပ်နိုင်မှာပါဆိုပြီးသမ္မတထရန့်ပြောသွားတာပါဂျမန်ရေးအတွက်အရေးပေါ်အကူအညီဖြစ်စေယုံတင်မော20ကိုလည်း ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့နယူးယောက်နဲ့အမေရိကန်ပြည်သူအနောက်ဘက်ခြမ်းဒေသတွေကိုစစ်လွတ်ဖို့ပြင်ဆင်ထားသလိုဗိုင်းရပ်စ်ကူးစက်မှုရှိမှရှိစစ်ဆေးနိုင်အောင်တိုးမြင့်ဆောင်နေတဲ့ကြောင်းလဲသမ္မတ်ထရန့်ကပေါ်ထူးနေတဲ့သတင်းစာရှင်းလင်းမှာပြောသွားပါတယ်။ဒီချိန်ထဲမှာပဲဗိုင်းရပ်စ်တိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ 8.3 ဘီလီယံအထည်ပြုတ်ပေးခဲ့တဲ့ကွန်ဂရက်စ်ဆုတော်မှာလည်းနောက်ထပ်အကူအညီပေးနိုင်မှုပြင်ဆင်နေတာပါ။အလုပ်တော်ကနောက်ထပ်အဆိုပြုထားတဲ့အသုံးစိတ်ကိုထက်လွတ်တော်မှာတင်သွင်းထားချိန်မှာပဲအင်ဖီယိုကစီဝါရေးကိုကြားခံမဲ့အစီအစဉ်တွေပါထည့်သွင်းမှုတိုက်တွန်းနေတဲ့အတွက်နိုင်ငံရေးအရာအပြိုင်မှုကြီးကြုံရမဲ့အလားအလာတွေလည်းရှိနေပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အခုချိန်ဟာနိုင်ငံရေးဘေးဖယ်ထားမဲ့အချိန်ဖြစ်ပြောခဲ့တာပါ
။ It is abundantly clear that our nation cannot afford partisan politics as you
လုံနေကြတဲ့ပါတီစွဲနိုင်ငံရေးမျိုးဟာအခုချိန်မှာတိုင်းပြည်အတွက်မကောင်းမှုဆိုတော့အင်တာမထင်ရှားပါရဲ့အခုချေရပါတီဆွဲကင်းကင်းနဲ့ပြက်ပြက်သားသားဆောင်းရမယ့်အချိန်မှာဆိုပြီးလူများစု Republican ခေါင်းဆောင် McConnell ပြောသွားတာပါထက်လွတ်တော်အနေနဲ့အရေးပေါ်အသုံးစိတ်အတွက်အတည်မပြုနိုင်မချင်းရန်နမ်းမှာဖုန်ချောင်းလည်းပြောခဲ့ပါရဲ့အောက်လွတ်တော်မှာပြည်ရဲ့သတင်းပတ်ကောင်ကအတည်ပြုခဲ့ပြီးထက်လွတ်တော်မှာတင်သွင်းထားတဲ့ဥပဒေမူကြမ်းအရခန့်မှန်းချေဒေါ်လာဘီလီယံ100လောက်သုံးဆွဲမဲ့အစီအစဉ်တွေမှာနေထိုင်မကောင်းတဲ့အလို့သမားတွေခန်းစား권ရရေးဒီ ਉਹ စားတော့အကူညီနဲ့ဗိုင်းရပ်စ်ပိုးအခမဲ့စမ်းသပ်စစ်ဆေးခွင့်တွေလည်းပါပါတယ်။ဒါပေမဲ့လည်းသမ္မတရည်ဘီရိုကတော့ခေါင်းနဲ့ရှော့ပေးဖို့လေကြောင်းလုပ်ငန်းတွေနဲ့အငွေစားစီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာဘီလီယံ50လောက်အကုန်ကျခံထောက်ပံ့မှုတွေပါဝင်ဒီထက်ပိုသုံးဆွဲဖို့လည်းလိုလားနေတာပါ။ထက်လို့တော့လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ကျူမာကတော့လက်ရှိကြုံနေရတဲ့ပြဿနာကိုအရင်ဆုံးဦးစားပေးဖြစ်ရှင်းတင်တယ်လို့ဆိုပါတယ
်။ If your house is on fire,The first thing you worry about is not smoke damage to the roof. You try to put out the fire.
ကိုရင်မီးလောင်နေရဆိုရင်ခေါင်းမိုးမှာချက်ခိုးဆွဲမှာကိုအရင်စိုးရင်ဒီလိုမလို့ပဲမီးကိုအရင်ညှိမှုကြိုးပမ်းရမှာပါ။ကျွန်တော်တို့ဆွေးပြထားတာကလည်းဒါပါပဲ။အရင်အရင်ဆုံးကတော့ coronavirus နဲ့ထိခိုက်မှုခံရဆုံးလူတွေအတွက်ဖြည့်ရှင်းပေးဖို့ပါဆိုပြီးထက်လွတ်တော်လူနည်းစုခေါင်းဆောင်ရှူမာပြောသွားတာပါ။ဗုဒ္ဓနေ့အထိတည်ဆုံးသူတရားရောကုသသူ6500ကျော်ရှိနေတဲ့အမေရိကန်ပြည်တော်စုမှာတော့လူစုလူဝေးနဲ့မနေကြဘူး။တနင်္ဂနွေအိမ်မှာပဲနေကြဖို့လေအစိုးရကတိုက်တွန်းထားတာပါဗိုင်းရပ်စ်ပိုးကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့အိန္ဒိယကနေဒါနိုင်ငံနယ်စပ်တွေကိုလည်းပိတ်ထားလိုက်ပြီဖြစ်တဲ့ကြောင်းနှစ်နိုင်ငံစလုံးကပုံထုနေမှာပဲကြီးညာထားကြပါတယ်ကျွန်တော်အောင်လွေဦးပါခင်ဗျာ
အမေရိကန်ပြည်ထောင်စုပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့တွေရှိနေချိန်မှာပြည်နယ်တော်တော်များများကချောင်းတွေကိုပိတ်ထားကြပါတယ်။ရုပ်လုပ်ငန်းတွေကလည်းဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားသလိုစီးပွားရေးလုပ်ငန်းတော်တော်များများကလည်းယာယီရပ်နားဒါမှမဟုတ်ရင်လည်းအွန်လိုင်းကနေပဲလုပ်ငန်းလည်ပတ်နေကြပါတယ်။ဒီလိုအခြေအနေမျိုးမှာအမေရိကန်မိသားစုတွေဘလို့အချိန်ကိုအတုံးချနေကြပါသလဲ။ AP သတင်းဌာနစောင်းပါကိုအခြေခံပြီးတော့ကျွန်မဆုမြတ်မောင်ကတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ပြည်ထောင်စုမှာတားဆီးထိန်းချုပ်နိုင်ဖို့အတွက်လူစုလူဝေးလှုပ်တာရှောင်ပြီးတယောက်နဲ့တယောက်ခက်ခွန်ခွာနေကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မြို့တော်တော်များများမှာလည်းကျောင်းတွေကိုပိတ်ထားပါတယ်။အစိုးရဝန်ထမ်းတွေဆိုရင်မဖြစ်မနေရုံးတက်ဖို့လိုတဲ့သူတွေကလွဲလို့ခြံနဲ့ဝန်ထမ်းတွေကိုအင်ကားနေအလုပ်လုပ်ဖို့ညွှန်ကြားထားပါတယ်။တခြားလုပ်ငန်းတွေကလည်းလူတယောက်ကနေတယောက်ပိုးမကူအောင်ကန့်သတ်ဆောင်ရွက်မှုတွေလုပ်နေကြပါတယ်။ဒီလိုအခြေအနေမှာမိသားစုတွေအိမ်ထဲမှာပဲတစ်ချိန်လုံးမနေပဲလှုပ်လှုပ်ရှားရှားရှိအောင်လို့စူးစမ်းနေကြရပါတယ်။ကလေးတွေကိုလက်လှုပ်ရှားနေဖို့ပန်းချံတွေကစားခွင့်တွေစီကိုမိဘတွေကခေါ်သွားနေကြပါတယ်။အပြင်ထွက်တဲ့အခါဒဇင်းတွေနဲ့အနည်းဆုံး6ပေလောက်အကွာမှာနေဖို့အားလုံးကိုတတိပေးထားတာကိုလည်းမမေ့ကြပါဘူး။
We're trying to break it up. So we
ဘယ်အချိန်ပါလုပ်မယ်ဆိုတာခွဲပြီးတော့အစီအစဉ်တွေလုပ်ထားပါတယ်။အိမ်ထဲမှာပဲမနေပဲဒီနေ့ကို၄နာရီလောက်တော့အပြင်ထွက်ဖို့ကြိုးစားနေပါတယ်လို့ကလေး၃ယောက်ဖခင်ကပြောပြနေတာပါ
။ But we'll probably go to the park. You know, later this afternoon, I'm sure we'll get our bikes out again. Come down here and ride around for a little bit.
ပန်းချံမဲလာကောင်းလာပြင်မှာပါ။ညနေပိုင်းလောက်ကျရင်စပိန်တွေယူလာပြီးဒီမှာလာစီးပြင်မယ်ထင်ပါတယ်။ကလေးတွေဒီနေ့လုံးပြင်ပန်းထားမှညကျရင်ကောင်းကောင်းအိမ်မှာဆိုတော့သူတို့ကိုအပြင်မှာလှုပ်လှုပ်ရှားရှားလုပ်နိုင်သမျှလှုပ်ထားရမယ်လို့သူကပြောပြပါရယ်အခုလိုမျိုးကလေးတွေကိုအိမ်ပြင်ထွက်ကစားချိန်တတ်မှတ်ထားသလိုစာတင်ချိန်ကိုလည်းတတ်မှတ်ထားရပါတယ်ကျောင်းတွေပိတ်ထားတဲ့ဆိုပေမဲ့အွန်လိုင်းပေါ်ကတဆင့်တင်ကြားမှုတွေကရပ်နေတာမဟုတ်ပါဘူ
း I mean we have this great sunshine that we could be outside and the schools have sent home activities for us
အပြင်မှာရာသီဥကသိပ်သာရနေပြီဆိုတော့အပြင်ထွက်နိုင်ပြီလေကျောင်းတွေကလည်းအိမ်မှာဘာတွေလှုပ်လို့ရတယ်ဆိုတဲ့အကြံပြုချက်တွေကိုအီးမေးလ်တွေနဲ့ပို့ပေးနေပါတယ်ကလေးတွေကိုစာဖတ်နည်းသင်ချတွက်နည်းတွေဘလို့သင်ရမလဲဆိုတာကိုလည်းမိဘတွေကိုပြောပြနေပါတယ်။ကျမတို့အနေနဲ့ဒီတိုင်းမနေပဲလှုပ်နိုင်တာလှုပ်ဖို့ပဲစူးစမ်းနေပါတယ်လို့ကလေးမြောက်မိခင်ကပြောပြနေတာပါ။ယောဂပြဿနာကြီးကြောင့်စိတ်ညစ်မနေပဲလှုပ်ရှားရှိတာဆက်လုပ်သွားရမယ်လို့တခြားသူတွေတို့ပဲသူကခံယူထားပါတယ
်။
လောလောဆယ်လူတိုင်းကစိုးရင်ချိတ်လန့်နေကြပါတယ်။ကျမတို့နေတဲ့အာလင်တန်မြို့နယ်မှာဆိုရင်လောလောဆယ်ပိုးကူးနေသူ73ယောက်တောင်ရှိပါတယ်။ Virginia ပြည်နယ်ထဲမှာဆိုကျမတို့မြို့နယ်ကအများဆုံးမှာဒီလိုအချိန်မှာစိတ်ဓာတ်ကြမနေပဲအပြုတ်သဘောဆောင်တာလုပ်နေဖို့ပဲလိုပါတယ်ပျော်စရာကောင်းတာလုပ်နေတဲ့မှာပဲလို့အချံပြုတ်ပြောသွားတာပါလူတွေကိုတယောက်နဲ့တယောက်ခက်ခွက်ခွာနေဖို့ပြောထားချိန်မှာကျမကြီးအတွက်အိမ်မြင်ထွက်လေးကျန်ကလောက်တာကိုတော့တားမြစ်မထားပါဘူးအုပ်စုဖွဲ့ဆုလုပ်တာမျိုးကိုပဲရှောင်တဲ့နယ်လို့အချံပြုတ်ထားတာပ
ါ
အပြစ်မထွက်ဖဲတီးကြခွဲနေမယ်ဆိုလဲကိုချန်ထဲမှာပဲလမ်းထွက်ရှောက်လို့ရတာပဲလေအိမ်မြင်ထွက်တခုခုလုပ်နေဖို့တော့လိုပါတယ်ဗီဒီယိုချက်တင်လုပ်ပြီးတော့အဆက်အသွယ်လုပ်ကြလို့လည်းရတယ်လေအခုချိန်မျိုးမှာတယောက်နဲ့တယောက်အဆက်အသွယ်မပြတ်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဒီလိုမှမလုပ်ရင်တော့လူမှုအတိုက်အဝိုင်းတစ်ခုလုံးပြဿနာရှိပါတယ်လို့အာလင်တန်မြို့နယ်မှာနေတဲ့ဒေတာဂန်ကပြောသွားတာပါကိုရိုနာဗိုင်းရပ်စ်ပိုးနဲ့ COVID-19 ရောဂါတို့ကြောင့်အမေရိကန်မိသားစုတွေရဲ့နေ့စဉ်ပုံမှန်နေမှုထိုင်မှုပုံစံတွေပြောင်းနေပေမဲ့ပုံစံအစ်စ်မှာအသားကျအောင်ကြိုးစားနေကြပါတယ်ရှင်ဒီမှဆုမြတ်ပါပါ
VOA သတင်းတော်မာရီယာမတ်တဲလို့ပေးပို့ထားတဲ့အစ္စရေးနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေစောင့်ရှောက်ရေးအတွက်ဟိုတယ်ခန်းတွေကိုအသုံးပြုနေတဲ့အကြောင်းပြောပြပေးပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာလှည့်ခရီးသည်တွေမလာကြတော့တာကြောင့်အခန်းလွတ်တွေဖြစ်ကုန်တဲ့အစ္စရေးကဟိုတယ်တွေမှာအခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေအတွက်နလန္ဒလူနာတွေကိုစောင့်ရှောက်ဖို့ဆိုပြီးအသုံးပြုလာပါတယ်စပိန်နိုင်ငံမှာလူပေါင်း48တန်းကိုတွာလာခွင့်ကန့်သတ်ထားလိုက်တဲ့အဖြစ်ကနေအခုလိုဟိုတယ်တွေကိုနလန္ဒလူနာတွေအတွက်အသုံးပြုဖို့အစ္စရေးကစိတ်ကူးရလာတာလည်းဖြစ်ပါတယ်။ဟိုတယ်အခန်းလွတ်တွေကိုနလန္ဒလူနာတွေစောင့်ကြည့်ကုသဆောင်တွေအဖြစ်အသုံးပြုမဲ့အကြောင်းမနေ့အင်္ဂါနေ့ကအစ္စရေးကာကွယ်ရေးဝန်ကြီးနက်ဖတလီဘာနက်ကအခုလိုပြောသွားတာပါ။ကျွန်တော်တို့ဟာနလန္ဒလူနာတွေအတွက်ပထမဆုံးဟိုတယ်တွေကိုဖွင့်ပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာလို့စစ်ဆေးတွေ့ရှိရင်သူတို့ကိုဒီနေရာမှာထားပေးထားမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒန်ပနိုရာမာပါဝင်ဟိုတယ်ကြီးတစ်ခုဟာအခုဆိုရင်လူနာတွေကိုစတင်လက်ခံပေးနေပြီးနောက်ထပ်ဟိုတယ်တွေကလည်းဒီလိုလှုပ်လာကြဖို့မျှော်လင့်ထားပါတယ်။လူအများစုမှာတွေ့ရတဲ့သိပ်မပြင်းထန်တဲ့ဗိုင်းရပ်စ်ကူးစက်တဲ့လက္ခဏာတွေကတော့အဖျားဝင်တာနဲ့ချောင်ဆိုးလာတာဖြစ်ပါတယ်။ဒါပေမဲ့ COVID-19 ရောဂါကအသက်ကြီးသူတွေနဲ့ကျန်းမာရေးမကောင်းသူတွေအတွက်တော့သေစေလောက်တဲ့ရောဂါဖြစ်ပါတယ်။
The recovery hotel will accept the folks with mild symptoms.
နလန္ဒဟိုတယ်ဆိုတာကိုရိုနာဗိုင်းရပ်စ်ရှိပြီးသိပ်မပြင်းထန်တဲ့ရောဂါလက္ခဏာရှိသူတွေကိုလက်ခံပေးပါမယ်။ဒီလူတွေဟာကျန်းမာရေးဆောင်ရှားမှုလိုအပ်မှာမဟုတ်ပေမဲ့လာပြီးတော့စစ်ဆေးပေးမယ်ကျန်းမာရေးဝန်ဆောင်မှုတွေတော့ရပါလိမ့်မယ်တကယ်လို့ဒီလူတွေဟာ9ရက်10ရက်9ရက်စသဖြင့်ဒီလိုရက်တွေအတွင်းရုတ်တရက်တစ်ခုခုဖြစ်လာပြီးအခြေအနေရုတ်တရက်ဆိုးလာပြီးဆိုရင်တော့ဆေးရုံကိုချက်ချင်းပို့ပေးမှာပါဟိုတယ်တွေကတော့ဆေးရုံမဟုတ်ပါဘူးလို့ဝန်ကြီးနက်တလီဘာနက်ကပြောပါတယ်အစ္စရေးနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်လူနာ300ကျော်ရှိတဲ့အကြောင်းတည်ပြထားပြီးနောက်ထပ်ကူးစက်မှုတွေလည်းအတော်မြင့်မားလာတာကြောင့်သေဆုံးမှုနှုန်းတိုးလာမှာကိုလည်းစိုးရိမ်နေကြပါတယ်။ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကတော့ရှေ့လာမဲ့သတင်းပတ်တွေမှာဆက်ပြီးကူးစက်မှုအမြင့်ဆုံးရောက်လာနိုင်သေးတယ်လို့ခန့်မှန်းကြပါတယ်။တစ်ချိန်တည်းမှာပဲစပိန်နိုင်ငံမှာ COVID-19 လူနာဟာအဆမတန်မြင့်တက်လာပြီးဟိုတယ်မှာတဲခိုသူတွေမရှိသလောက်ဖြစ်သွားပါတယ်။ဒါကြောင့်စပိန်အာဏာပိုင်တွေအနေနဲ့လည်းဟိုတယ်အလွတ်တွေကိုကိုရိုနာဗိုင်းရပ်စ်လူနာတွေအတွက်နလန္ဒနားနေဆောင်တွေအဖြစ်ပြောင်းလဲဖို့စဉ်းစားနေကြပါတယ်။လောလောဆယ်မှာတော့စပိန်နိုင်ငံမှာ COVID-19 လူနာ11,000ကျော်ရှိကြောင်းတည်ပြထားပြီးသေဆုံးသူကတော့490ကျော်ရှိတဲ့အကြောင်းမာရီယာမာတိုင်လိုကသတင်းပေးပို့ပါတယ်။ကျမခွာညိုပါရှင်
။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်လူများစိုးရိမ်ပူပန်စိတ်တွေများနေချိန်မှာကျောင်းပြိုင်ပွဲတွေကအစနိုင်ငံကပြိုင်ပွဲကြီးတွေအစုံအာဂဒပြိုင်ပွဲတွေအားလုံးကမ္ဘာနဲ့တဝမ်းဖြတ်သိမ်းလိုက်တာဟာအများပြည်သူတွေအပေါ်ဘယ်လိုစိတ်ပိုင်းဆိုင်ရာတည်ရောက်မှုတွေရှိပါမလဲ။ VOA သတင်းတောက်အာတီတာဒိုနယ်လာရီသတင်းပေးပို့ထားတာကိုပြောပြချင်ပါတယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုတားဆီးဖို့အရေးတစိမ့်တရေတာကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများကအာဏာပိုင်တွေကလူစုလူဝေးတွေမရှိစေဖို့အားသာပြိုင်ပွဲတွေကိုပိတ်ပင်လိုက်ပါတယ်။ဒီလိုပွဲတွေပိတ်လိုက်တာဟာအများပြည်သူအတွက်တော့ဗိုင်းရပ်စ်တောင်ဖြစ်တဲ့စိတ်ဖိစီးမှုတွေရောပါဖို့အရေးစိတ်ထွက်ပေါက်တစ်ခုဆုံးရှုံးရတာပဲလို့စိတ်ဓာတ်ဗေဒပညာရှင်ဆမ်မြူအယ်ဗက်စီယာရဲကပြောပါတယ
် Boards or any distraction is you know things that we need to take our minds away from this
အားသာလည်းဖြစ်ဖြစ်တခြားအာရုံပြောင်းစရာဘာလည်းဖြစ်ဖြစ်ကျွန်တော်တို့ဘဝမှာလိုပါတယ်ဗိုင်းရပ်စ်ကြောင့်ထိတ်တလန့်ဖြစ်နေတဲ့စိုးရိမ်စိတ်တွေပြပြဖို့လည်းလိုပါတယ်လူမှုမီဒီယာတွေကိုမကြည့်ဖို့ကိုချစ်တဲ့သူတွေနဲ့တူတူနေဖို့လိုသလိုစိတ်ပန်းတွေကိစ္စတွေမှာပါဝင်ပတ်သက်နေဖို့လည်းလိုပါတယ်
say Bampi, Tobiamu Yabu Ye, so ye Puban say Regani, Dekanada, Tapo Yabu Ye, say Koa Piana Tata Lazi Buye, Dilo Swanigo Pina in the Axa Puerigo, Pate Lita Jow, Pieta Bo, say Bansaya, Blanc de Yabu Shimles Raga, Tachapu Cabari.
Right, bonding thing for office workers, for even cafes.
Agaza wari ga yongwon nan ni aja po bi ni sa si de ya ri ba. Le phe yi ko bi zain ni ma le dilo ba be. Lan bo ga ma ti de lu a chin chin naw agaza a chang pyo ja ba le me. Dilo agaza ku a mya pi tu bwa ri de ga ni phe thout lai do aku lo
အကြတဲ့ရောက်နေတဲ့အချိန်မျိုးမှာမမြင်နိုင်တဲ့တက်ရောက်မှုတွေတကယ်ပဲရှိလာပါလိမ့်မယ်။ဒီကျတဲ့အကစားပွဲတွေကျင်းပကြတဲ့နိုင်ငံတွေလူတွေနဲ့အဖွဲ့အစည်းတွေကတော့ဒီလိုပွဲတွေကနေရတဲ့ဝင်ငွေတွေဆုံးရှုံးဖို့ကိုရင်ဆိုင်ဖို့အသင့်ပြင်ထားကြဖို့သာရှိပါတယ်။လမ်းမယောင်းတာတွေခီးသွားလုပ်ငန်းတွေနဲ့ကြော်ညာကမကထပြုရကနေရရှိတဲ့ဝင်ငွေဒီဝင်ငွေတွေအားလုံးကိုဆုံးရှုံးကြရမှ
sports in
Lana Olympic Tonga Nengajaga Lukuna Teniva Lagedalo Lama Song Yi Shitadama Natan Lao Yongeabade D Shudogani Jime Swin Ancient Nanga C Y Po Amyaji Tayamu Shibare
Dinete Ria the Olympic Jimba Pim Pim Tijarajao Social Muri Shime La Lago Jabanangani Netucha Tabo Lure Lure Tuga Piovari
ငယ်ငယ်ကပြိုင်ပွဲတွေဒါမကပြည်သူပွဲတွေမကျင်းပနိုင်တာကလည်းဒေသခံတွေပေါ်ထိခိုက်နိုင်တယ်လို့လည်းသူကဆက်ပြောပါတယ်။
Being
able to slow down, being able to unplug, being able to not.
အခုလိုအကြက်တဲကကမ္ဘာသူကမ္ဘာသားတွေတလီတဲ့စီတခီတဲ့သွားဆိုတာကိုအမှတ်ရစေဖို့အထောက်အကူပြုပါတယ်လို့လည်းသူကဆိုပါတယ်။ဂျပန်တွေရာသီအိုလံပစ်ကိုရွှေ့ဆိုင်ဖို့ပြောဆိုနေတဲ့ဂျာကဂရိစ်နိုင်ငံအိုလံပီယာတောင်ကုန်းကနေအိုလံပစ်မီးရှူးတိုင်းစတင်ထွန်းကြီးရရခဲ့တာကတော့ဒီတစ်ပတ်သေးမျှော်လင့်ချက်အလင်းတန်းတစ်ခုဖြစ်ပါတယ်။ဂရိရှီဟောင်းအဆောက်အဦတွေအကြပြုလုပ်ခဲ့တဲ့ ရှည်ရည်တည်နိုင်ခဲ့တာကိုသက်သေပြနေတာပဲဖြစ်ပါတယ်ခင်ဗျာ
လက်ရှိကမ္ဘာကပ်ရောဂါအဖြစ်ရင်ဆိုင်နေရတဲ့ COVID-19 ကူးစက်မှုကိုကာကွယ်ဖို့ BOA အတန်လွှင့်ဌာနအပါအဝင်အစိုးရရုံးတွေကပါပိတ်ကြည့်ရတဲ့အခြေအနေမျိုးဟာဝန်ထမ်းကာလနှစ်ပေါင်း20အတွင်းအမေရိကန်ပြည်ထောင်စုမှာပထမဆုံးအကြိမ်ဖြစ်ကြောင်း BOA Editor ဒေါက်ခင်ဆိုးဝင်းကအခုလိုပြောပါတယ
်။ဒါကတော့ပထမဆုံးလို့ပြောမှာပေါ့နော်။ကျွန်မဒီအမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့ဒီအတန်လွှင့်လုပ်ငန်းကိုစပြီးတော့အလုပ်ဝင်တာဆိုအနည်း20ကျော်လောက်ရှိလာပြီပေါ့နော်။အဲ့ဒီအချိန်မှာအဲ့လိုဒီအနည်း20အတွင်းမှာဒါကပထမဆုံးအကြိမ်အဖြစ်နေပေါ့နော်။ဒီ Telebox ဆိုပြီးအိမ်ကနေအလုပ်လုပ်ရတဲ့အဖြစ်ပါ။
အရင်တုန်းက SARS, MERS, ကူးစက်ရောဂါတွေပေါ်ပေါက်ခဲ့တဲ့အချိန်တုန်းကတော့အခုလောက်အခြေအနေတွေဆူဆူရွရွမဖြစ်ခဲ့ဘူးလို့သူကဆိုပါတယ်။အတန်လွင့်လုပ်ငန်းတွေရပ်ဆိုင်းမသွားစေဖို့ BOA အတန်လွင့်ဝန်ထမ်းတွေအခက်အခဲတွေကြားကလုတ်ကင်နေရတဲ့အခြေအနေကိုလည်းဒေါက်ခင်ဆိုးဝင်းကအခုလိုရှင်းပြပါတယ
်။ဒီ Telework ဆိုတဲ့ဟာတော့ဒီတစ်ကမ္ဘာလုံးနဲ့တည်ပြီးသားပါလေ။အခုဒီပညာတွေကဟိုတိုးတက်ထွန်းကားလာတဲ့အခါကျတော့ဟိုအိမ်ကနေပြီးတော့ဒီ online ကနေပြီးအလုပ်လုပ်လို့ရတာမှန်ပါတယ်။ဒါပေမဲ့ကျမတို့ဒီအတန်လွင့်လုပ်ငန်းဆိုတာကြတော့တော်တော်လေးကိုခက်ခဲပါတယ်အိမ်ကနေလုပ်တဲ့အလုပ်ကလေ။ဘာလို့ဆိုတော့ဒီ radio လည်းရှိတယ်television လည်းရှိတယ်ရုပ်မြင်သံကြားလည်းရှိတယ်ဆိုတော့ဒီနှစ်ခုစလုံးအတွက်ကိုအိမ်ကနေပြီးတော့ဒီဝန်ထမ်းတွေအတန်းနဲ့ဝန်ထမ်းတွေကျမတို့ဒီ broadcaster တွေအကုန်လုံးကအိမ်ကနေပြီးတော့အလုပ်လုပ်ရမယ်ဆိုတဲ့ဟာတကယ်ကို challenge ပေါ့နော်ဒါစိန်ခေါ်မှုကြီးတစ်ခုပေါ့နော်ဒါပေမဲ့လည်းဒီအခက်အခဲတွေကြားနေဘယ်လိုလုပ်ကြမလဲဆိုတဲ့နည်းလမ်းတွေကိုရှာပြီးတော့ကျမတို့ဒီဌာနဆိုင်ရာလူကြီးတွေဒီပြီးတော့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအကုန်လုံးကနေပြီးတော့ဘယ်လိုနည်းနဲ့
ဒီဟာကိုကျမတို့ဒီအသံလေးလုပ်ငန်းကြီးကိုပြတ်မသွားအောင်လို့ဒီကျမတို့ရဲ့ပရိသတ်တွေနဲ့ထိတွေ့မှုကိုပြတ်မသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတော့မဟာဗျူဟာတွေကိုချပြီးတော့လုပ်ကြရတာပါအမေရိကန်ပြည်ထောင်စုမှာအစိုးရဝန်ထမ်းတွေအနေနဲ့တယ်လီဝေါ်လို့ခေါ်တဲ့အင်အားတွေလုပ်ကြရတဲ့အခြေအနေမှာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေရှိနေပါတယ်ဒီချက်လက်တွေနဲ့ပတ်သက်လို့လည်းဒေါက
lunge le sali ngani kaya di telework sure inga lo lo te di lo thong lo ni di ne patet lu akon long a inga ni lo lo pu so pi lo tbo du ni che mem ma yee thu ya la chi ba le aso ya chat ma tha le lo thong lo ni di tai ngai na ba me lo mem ma yee thu ya ba le ai kha ma di telework so pi lo lo mu so si pon san che ya le shao la yee ya le ti lo shi yin di telework ke patet de ti kaung sia ni a lo sa me we lu sa me we di a sin sin phi ya ba le Hello, Samuel, where is it? Chi Bima, tomorrow, the daily works with local Shira. Hello, Ne, but do I daily work Lulu Yare, but do I daily work Lulu Mia Ulessarao, but tomorrow, a Gigari and if you're Tama Pari. Time is one of the good shit at the COVID 19 Nepal that be your one who takes over the Nia Majaro, the Dame Lunga Nine, a set, say, Quavio, or not a set, don't they love Quavio, Bear Sima, Benina, I know, look to Ame, Bear Sima, Benina, I know, short time as Shira. A good tomorrow, a chain Yaro.
လုံးဝတရားရခိုင်နှုန်းအင်းကနေလုံးဝအဆင့်ထိရောက်နေပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာကပ်ရောဂါဖြစ်ရောက်ရှိခဲ့ရမှာအမေရိကန်ပြည်ထောင်စုမှာသေဆုံးသူရေအတွက်ဟာအနည်းဆုံး100ပတ်ဝန်းကျင်ရှိနေပါပြီ။
ကမ္ဘာကပ်ရောဂါအဆင့်ထိတောင်မှဒီကမ္ဘာကျန်းမာရေးအဖွဲ့အစည်းတွေတတ်မှတ်ထားတဲ့ဟိုဗိုင်းရပ်စ်ပိုးဒီအနေရကိုဘယ်လိုကာကွယ်မလဲပေါ့နော်အဲ့လိုမျိုးဘယ်လိုကာကွယ်မလဲဆိုတဲ့နေရာမှာဒီသမ္မတအင်ဂျူရောကနေပြီးတော့နှေးတိုင်းဒီတက်စ်ဖို့စ်လို့ခေါ်တဲ့ဒီလုပ်ငန်းအဖွဲ့အစည်းကိုဖွဲ့ပြီးတော့ဘယ်လိုကာကွယ်မလဲဒီပြတ်နှက်တဲ့နှုံးကို
ချော့ချနိုင်အောင်ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့15ရက်တာဒီလိုမျိုးချော့ချဖို့ပြတ်နှက်မှုလုံးချော့ချဖို့လူမျိုးဟာတခုကိုသူတို့ချမှတ်လိုက်ပြီးရောဒီမှာတို့ဒီပြည်ထောင်စုဆိုရဝန်တန်းနေဖြစ်နိုင်လို့ရှိရင်ရုံးကိုဘယ်သူမှမလာဘဲနဲ့ပေါ့နော်အင်ကနေလှုပ်လှုပ်ကြဖို့တိုက်တွန်းတာပါကိုဗစ် 19ကပါတီရဲ့တမလောင်ရွေးချယ်ရေးပါတီတွင်မဲပေးခဲ့ကြတဲ့အခြေအနေတွေကိုဥကြံစံတာနဲ့တုံးသက်တင်ပြပေးတော့မယ်ခင်ဗျဟုတ်ကဲ့ဥကြံစံတာရေးအင်္ဂါနေ့ကပြည်내သုံးခုမှာပရိုင်မရီလို့ခေါ်တဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတကိုယ်စားလှယ်လောင်ရွေးချယ်ပွဲတွေအတွက်မဲပေးခဲ့တာမှာအဲ့ဒီပြည်내သုံးခုစလုံးမှာဂျိုးဘိုင်တန်ကအပြတ်သတ်နိုင်သွားတာကိုတွေ့ရတယ်နော်
ဟုတ်တယ်ကိုဇော်ဝင်းဟာရေဖလော်ရီဒါရောအီလီနွိုင်းစ်ကအရီဇိုနာရောဒီပြည်내သုံးခုမှာပါဇာဘစ်ဂျက်ပရိုက်စ်ကြီးမဆုံးအောင်မြင်မှုကတော့ဖလော်ရီဒါမှာရရှိတဲ့အောင်ပွဲလိုပဲပြောမှာဖြစ်ပါတယ်ဂျိုးဘိုင်ဒန်ဟာအဲ့ဒီမှာကိုယ်စားလှယ်မဲ့250ကျော်ရှိတဲ့နေရာကသူကတရား300ရပြီးတော့ဘနီဆန်နာစ်ကလေးစေကျော်50ကျော်လောက်ပဲရရဲဆိုတော့အတော်လေးပြတ်သွားသလိုပြောမှာဖြစ်ပါတယ်
ဆိုတော့အခုဆိုရင်ကိုပဲဂျိုးဘိုင်ဒန်ဟာတထောင်နဲ့90တုံးပဲရရှိထားပြီးတော့ဘနီဆန်နာစ်ကရှိရနှမဲပဲရရှိသေးတဲ့ဆိုရင်တော့ဒါမဲ့တနလောင်းရွေးချယ်ခံရဖို့အတွက်ဂျိုးဘိုင်ဒန်ဟာဒီမိုကရက်ပါတီရဲ့တနလောင်းဖြစ်လာနိုင်ပွဲအများကြီးရှိနေပြီးတော့ပြောမှာဖြစ်ပါတယ်ကိုရောင်းနိုင်အခုနောက်ပိုင်းမှာကျွန်တော်တို့သတိထားမိတာကဂျိုးဘိုင်ဒန်ကဘနီဆန်နာကိုကြော်တက်သွားပြီးတော့သူကနောက် electability ဒီနေရာမှာဒေါ်နယ်ထရမ့်ကိုချိုးနိုင်လားဒီလူကိုနိုင်ပြီးတော့သံသတ်ချစ်လာနိုင်မယ်လို့ကဘယ်သူဖြစ်မလဲပြောပိုင်နေတာဒီလာလာပိုရှိကလားဘနီဆန်နက်စ်ကပိုရှိကလားဆိုတော့အဓိကစဉ်းစားခဲ့ကြတာဖြစ်ပါလိမ့်မယ်ဆိုတော့ဘနီဆန်နက်စ်ရဲ့တက်နာကသူ့ကိုလူတော်တော်များများတူးလီဘရယ်ဒီဘက်ကလီဘရယ်ဖြစ်မနေလို့ပြောတယ်ဆိုတော့လည်းသူကလူငယ်ရဲ့မဲဘူးအကူတော်လည်းလူငယ်တဲ့သင်္သာထရမ့်လာဘ ngaya ma te au lak ba si le sa tu ya ba le so So ဒါတွေကြည့်မယ်ဆိုတော့အဓိကပြန်ပြီးတော့ထုတ်ရရင်တော့ဒီကိုတကယ်ဒေါ်နယ်ထရန့်ကိုနိုင်မဲ့လူကိုသူကိုရွေးမှဖြစ်မယ်ဆိုပြီးတော့ရွေးလိုက်တဲ့အတွက်ဒီဂျိုးဘိုင်ဒန်ပူပြီးအသာသွားရလို့ထင်တယ်ခေါ်ဆိုနိုင
်။ဟုတ်ကဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲတွေကဒီနှစ်နှစ်ကုန်ပိုင်းနိုဝင်ဘာလထဲမှာကျင်းပဖို့ရှိတယ်ဆိုပေမဲ့လည်းဒီကိုရိုနာဗိုင်းရပ်စ်ကိစ္စကတော့အဲ့ဒီအထိတဖြည်းဖြည်းနဲ့အရှင်ကတော့ပါနေဦးမယ်ထင်တယ်ဆိုတော့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စကရောအမေရိကန်သမ္မတရွေးကောက်ပွဲကိုဘယ်လောက်ထိများတက်ရောက်မှုရှိလာနိုင်မလဲခင်ဗျာ
။အဓိကတော့အဲ့ဒီ crisis ကိုဘယ်လောက် handling လုပ်နိုင်မလဲ။ဒါ Donald Trump ရဲ့ handling ကတော့သူစောင့်ကြည့်နေရမှာပဲဒီကဒီမိုကရက်ကလည်းပဲဒီကိစ္စကိုပရိသတ်ကလည်းပဲစောင့်ကြည့်နေရမှာပြည်သူမဲ့ဆန္ဒရှင်တွေ။ဒါအဖိတ်အရေးကြီးလို့ထင်ပါတယ်။နောက်တစ်ခုကအချင်းအကန့်သာအချင်းဒီရွေးကောက်ပွဲကိုပုံမှန်နဲ့လုပ်နိုင်မဲ့အချင်းကြီးရှိလားဆိုတာလည်းလူစုလူဝေးကိစ္စတွေဖြစ်တဲ့တောင်ဒီဟာလည်းပဲအဟံတားတော့ဖြစ်ကောင်းဖြစ်လာနိုင်ပါရဲ့။ဒါကတော့ရောကအချင်းတွေဘယ်လိုသွားလဲဆိုတာနဲ့ပတ်သက်နေပါလိမ့်မယ်။ဆိုအဓိကကတော့ဒီပြဿနာကိုဘယ်လောက် handle လုပ်နိုင်လဲဘယ်လောက်ကင်တွဲချီရှင်းနိုင်လဲဆိုတာကိုအဓိကစဉ်းစားစရာပြဿနာဖြစ်နိုင်မယ်ထင်ပါတယ်။ဒီမိုကရက်ဘက်ကလည်းဒါကိုအဓိကဆုံးဖြတ်တည်ကြလိမ့်မယ်လို့ကျွန်တော်ယူဆရပြောပါမယ
်။ဟုတ်ကဲ့အခုလက်ရှိမှာကိုကဒီပြည်နယ်တော်တော်များများမှာဒီပါတီတွင်းပနာမရွေးချယ်မှုတွေရွက်ောက်ပွဲတွေကိုသူတို့ရက်တွေကိုလှနဲ့ချီပြီးတော့ရွှေ့ဆိုင်ထားကြတာလေဂျွန်လာလောက်မှပဲလောက်ကြမယ်ဆိုပြီးပြောကြတယ်ဆိုတော့ရှေ့ဆက်ဘလို့ဖြစ်လာနိုင်မလဲဆိုလိုချင်တာကတော့ဒီမိုကရက်တစ်ချင်းချင်းရွေးချယ်တဲ့အပွဲကမပြီးသေးတော့တမရထွန်းနဲ့ပြိုင်မှုတွေသူတို့ပြင်ဆင်မှုအခြေအနေတွေပါ냐ဆိုတော့ဝေဖန်မှုတွေကလည်းထွက်နေတော့ဘာနီဆန်ဒါနောက်ဆုတ်သွားနိုင်သလားဘလို့သုံးသပ်နေကြလဲခင်ဗျာ
ဟုတ်တယ်နောက်ဆုံးမလောက်မှမှသူတို့နောက်တစ်ချင်းပြန်ညာမယ်ဆိုတော့ဘာနီဆန်ဒါဆိုတော့အခုခါမှာပြည့်ရဲ့ဒီကောက်ပွဲကုစလေအဖွဲ့ပေါ်ကမ်ပိန်းကလူတွေနဲ့သူကကြီးထိုင်းနေရဆိုတော့သတင်းတွေထဲမှာတွေ့ရပါတယ်သူရှေ့ဆက်ပြီးတွေ့ရမလားရှေ့ဆက်ပြီးတွေ့ရင်လည်းအဆုံးနဲ့ပဲကြုံမလားအဲဒါသူကဒီဟာကိုဆက်ကြိုင်မလားနောက်ဆုံးလိုက်တော့မလားဆိုတော့စဉ်းစားနေတယ်လို့သိရပါတယ်အာလောလောဆယ်မှာတော့သူကမ်ပိန်းကတော်ကွင်းရပုဂ္ဂိုလ်တယောက်ပြောတော့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စကိုသူစောင့်ကြည့်နေတယ်တဲ့ဒေါ်နယ်ထရမ့်ဘယ်လိုကင်တွယ်တယ်လဲကြီးကသူစောင့်ကြည့်နေတာဒေါ်နယ်ထရမ့်ဆမ်ကင်တွယ်ဝန်ကောင်းမကောင်းဆိုတဲ့အပြင်သူကိုစားပြုကျင်တဲ့အလုပ်သမားတွေဟာဒီရောဂါကာကွယ်ရေးအတွက်ပြုစုစောင့်ရှောက်မှုကိုအယုံစုစည်းမှုကိုတကယ်ခံရရလားတံပြီးဆာမန်ပြည်သူတွေပေါ့လေချမ်းသာတဲ့သူတက်နိုင်တဲ့လူမဟုတ်တဲ့လူတွေဒီလူတွေကအမှန်တကယ်ပြုစုစောင့်ရှောက်ဖို့ကာကွယ်ပေးဖို့အတွက်ကြိုးစားမှုတွေရှိရလားဆိုတာသူစောင့်ကြည့်နေတယ်လို့ပြောနေပါတယ
်သောရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းငွေကြေးဆိတ်ကွက်ဖြစ်ပြီးသားသာစတင်ပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကျိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မယ့်အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ကိုကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရက်ခတ်မှုတွေနဲ့အောင်ဘာရီတုံပြန်ကင်တွေတင့်တယ်စူရာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 7392382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။ဂုရောမြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်။စာတင်ကြောင်းကိုတမတော်ရဲ့လက်နက်ကြီးကြီးထိမှန်တယ်လို့မီဒီယာကိုပြောတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ကိုတရားစွဲဆိုတဲ့ကိစ္စဟာမှန်ကန်ပါရဲ့လား။တကယ်လို့ဒီပြောဆိုချက်ဟာအချက်လက်မမှန်ကန်ဘူးဆိုရင်တော့ပြည်သူ့ကိုယ်စားလှယ်တူကိုဒီလိုတရားစွဲဆိုလိုက်တဲ့အတွက်နိုင်ငံရေးလူခွင့်ရင်းနဲ့တရင်လွတ်လပ်ခွင့်တို့ကိုဘယ်လိုရိုက်ခတ်နိုင်ပါသလဲ။တရင်သမားလည်းဖြစ်နိုင်ငံရေးသုံးသပ်သူတူလည်းဖြစ်တဲ့ဦးတီဟာသွေးနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဦးတီဟာသွေးခင်ဗျာမကြသေးခင်ကပူးစီရောင်ဘက်မှဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နက်ကြီးထိမှန်လို့ကျောင်းသူကျောင်းသားလေးတွေဒဏ်ရာတဲ့တဲ့င်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားတဲ့အကြောင်းပြောတဲ့ချွတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီလိုကိစ္စတွေမှာချွတ်တော်အမတ်တွေတောင်မှလွတ်လွတ်လပ်လပ်ဖြေကြားခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်။ဆိုတော့မြန်မာနိုင်ငံမှာတည်င်းသမားတွေတည်င်းရယူပိုင်ခွင့်ဘယ်လောက်ထိကျေပြန်ပြန်ရှိနေပါသေးတယ်အထူးသဖြင့်ပြည်ပခန့်နယ်မြေတွေမှာပူပြီးတော့ကျဉ်ကျက်လာတယ်ဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပ္ပိဟာသွေးရဲ့သဘောထားနည်းနည်းကျွန်တော်သိချင်လို့ခင်ဗျာ
ဒီပြည်ပခန့်ဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့
ဒရဲရယူရတာရောဒရဲနဲ့ပတ်သက်လို့တုတ်ပြန်ကြည့်ကြရောအဲ့ဒါအခက်အခဲရှိနေတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စတိုင်းတက်မှာတော့ရှင်းပြတဲ့ဘက်မှာလည်းဖြစ်သွားတယ်ဗျာအဲ့ဒါကတော့ဒီကိစ္စနဲ့2018နောက်ပိုင်းပေါ့နော်ကျွန်တော်တို့ဟိုပြိပက္ခတွေဖြစ်တဲ့အချိန်မှာလည်းဒီလိုအခြေအနေမျိုးရှိခဲ့တယ်ဗျာအဲ့တော့ဟိုပြောတဲ့အခါမှာအနေနဲ့ဟိုဒရဲသမားတွေနေနေလည်းဟိုကျုံရတာတကယ့်ဘက်လိုက်ပြီးဒီဘက်ကလည်းကျုံရတာဒီဘက်ကလည်းကျုံရတာဆိုတော့ပြည်လျာအဲဖြစ်ခဲ့တယ်ပေါ့နော်ဒီလိုတော့ဒီလူလန်လူခွက်ကြီးတွေနဲ့ခိုင်လူခွက်ကြီးတွေကြားမှာဖြစ်တဲ့တက်တလားဒါမှဆိုရင်ဟိုဘက်ကလည်းကျုံလားဒီဘက်ကလည်းကျုံလားဆိုရင်အဖြစ်အရလည်းရှိခဲ့တယ်အခုဆိုလို့ဆိုတဲ့အခိုင်အမာတော့လည်းဒီသူကတက်မလို့ကြားပါပေါ့အခုတက်ကျစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးကျုံလာတာပေါ့တော့ဒါလည်းအင်ဒီကေတာတစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့အရိထားမယ်အဟိုဟိုအခြေအနေတစ်ခုဟိုဒါဒီပေါင်းဆုံးကြမျိုးလို့ပြောရမယ်အဲ့တော့ဘယ်လိုအခြေအနေမျိုးတွေမှာအင်ဂျီဘယ်လိုအခြေအနေမျိုးကတက်တာတက်တယ်ဆိုတဲ့ကိစ္စကျွန်တော်တို့တွေကဒါကလည်းမပိုင်းထားနိုင်ဘူးပေါ့နော်မခံမနိုင်ဘူးတက္ကနာဖြစ်ပြန်လဲတက်တယ်ဖြစ်ပြန်လဲမဖြစ်ဘူးပေါ့နော်ဆိုတော့ဒရင်းလုံးမှုနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဘလို့တော့ချိန်ထားလို့မရဘူးပေါ့ဆိုတော့ဒါကလည်းဖြစ်အားတမျိုးပဲဖြစ်လို့ဆိုတော့ကျွန်တော်တို့ကတော့လောကရဲ့အကြောင်းမရှိဘူးဒီနေ့ဒုက္ခတော်ပုံစံလေးဒီလိုဟိုဟာဒီလိုဖြစ်အားရှိလာတဲ့အခါကျတော့ဒီတည်င်းမီဒီယာတွေတက်မှာပါပို့ပြီးတော့ပြလာ
တကယ်တော့တည်င်းဌာနကိုလည်းအရေးယူရဲပြောတဲ့လွတ်တော်အမတ်ကိုလည်းအရေးယူရဲဆိုတော့ဒီတည်င်းဌာနရုလွတ်တော်အမတ်တို့ဆိုတာသူတို့ကပြည်သူအကျိုးကိုဥထိပ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှက်ကသူတို့ရဲ့လုပ်ငန်းတာဝန်ကိုဖြစ်နေရပါတာ။စာမန်အရသူအရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့။ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံ့လိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာသိဘောင်ကျင်းသွားပြီလို့ပြောမှာပေါ့။အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်တဲ့ထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီရည်ရည်ရာဤလမ်းမှရှိပါသေးရလားခင်ဗျာ
အဓိကတော့တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ကျွန်တော်ပြောပြလို့ကျွန်တော်တို့အတက်ပြလို့ပို့တော်လက်ခတ်တယ်ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေသတင်းမီဒီယာတွေဒီနေရာမျိုးတွေကိုကိုယ်ဝန်တောင်းဖို့ဖြစ်နိုင်မို့နော်ကျွန်တော်တယ်လီဖုန်းတွေဟလာဒီကောင်ကျွန်တော်တို့ဒီ Messenger တို့ Viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်ဒီတိုက်ပွဲတွေနေရာကိုဆွေးနွေးတယ်ဆိုတော့ကျွန်တော်တို့ပါကဆက်တမကညာတော့ဘယ်မှာကြာကြာလေးထွက်ရတယ်ပြောနေရရှိတယ်တခါကအေးဘာသာလည်းပြောတာရှိပါတော့ဒါပေမဲ့လည်းကျွန်တော်တို့ကတော့ပြိတ္တကဖြစ်နေတဲ့အဲ့ဒီမကူရလို့ပြောတဲ့ဟာတစ်ခုကကျွန်တော်တို့ကဒရဲသမားအတူကြီးလို့မြောက်ပေါ်တော့တပ်ပါတီလို့ကျွန်တော်တို့ကြည့်ရတာပေါ့တပ်တရပေါ်တော့လွတ်လပ်တဲ့ကျွန်တော်တို့အပွဲကြီးတော့၎င်းဟလာဒီဒီအသက်ကြီးရတာကျွန်တော်၎င်းပေါ့နော်ဆိုတော့သူရဲ့ပြောကြားချက်တွေနဲ့တန်ချိန်ကိုကတော့ဒါပါလေကျွန်တော်တို့ကပြိတ္တကကြားမှာကျွန်တော်တို့တန်တဲ့ကြီးအဲ့ဒါအမှန်ကန်တဲ့ပြည်ကျွန်တော်ထောက်တယ်မဟုတ်ဘူ
းသူစီဟာသေးပြောသလိုဒီပခါဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့တင်ညာမှာပေါ့လေတက်မတော်သတင်းပြန်ကြားရေးအဖွဲ့လည်းသူတို့ပြောမယ်အေဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ကပြောကြတာကိုကျွန်တော်ကတော့ပြည်သူအမှန်တိုင
်း
ဆိုတော့စောစောကပြောသလိုပဲဘက်မလိုက်တဲ့လူရဲ့အသံကိုလူချင်းနေဆိုတော့အသိတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူသူတို့စီရသတင်းကျွန်တော်ရယူတာသူတို့တန်ဖိုးစီရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်လား
ဟုတ်ကဲ့ဗျဟုတ်ကဲ့တော်လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍အများပေါ့နော်ဆိုတော့ဒီလက်နေကြီးစတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘကနေပြီးတော့ငင်းချက်ထုတ်တင်တယ်တော်တော်ငင်းငင်တယ်ဆိုလို့ရှိလို့ရှိလို့ရှင်တယ်ဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြင်ပြောပေးဖို့ဒါတခုပေါ့နော်ကျွန်တော်တော့ argue လုပ်ပြီးတော့ဟလာအော်ဘာလို့ဆိုတော့အဲဒီလူလူကတရားဝင်ရွေးချယ်တာလေလောဘိတ်တာတွေအဲဥပဒေကျူးအမတ်တွေပဲဒီဟိုကိုယ်စလဲတွေပဲလေဆိုတော့ဒီလူမျိုးကပြေးတရေနဲ့ပတ်သက်ပြီးတော့ငင်းချက်ထုတ်เสียရှိတယ်ပြောเสียရှိတယ်ဟလာအမားပြင်ဆင်ခြင်းလဲတမားတယ်ပေါ့နော်တပ်ပြီလဲပြပြီးတော့ဟိုပြင်ဆင်ဖို့ဟလာတောင်းဆိုတာမျိုးဟလာပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလူမျိုးကျွန်တော်တော့အရင်လုပ်သိခြင်းလဲဆိုတော့ဟိုကျွန်တော်လည်းစဉ်းစားကြည့်တာပေါ့ဗျာဒီလက်နဲ့ကြည့်ကြတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဒီဘက်ကကြားတယ်လို့ဟိုပြောဖို့ဆိုတာကဟိုတမားအဖြစ်ဆိုခက်တယ်ပေါ့နော်တော့အကယ်၍အထောက်အထားရှိတယ်ဆိုတော့အထောက်အထားနဲ့ပြောဟလာတစ်ဖက်ကလည်းအထောက်အထားနဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေတယ်အခုလိုဒီလိုတရားစွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့အဖွဲ့အစည်းတွေကတဘုံအဖွဲ့အစည်းတွေမဟုတ်ဘူးဗျာမီဒီယာဖြစ်နေတယ်တစ်ဖက်ကလည်းလွှတ်တော်ကိုယ်စားလည်းဖြစ်နေဆိုတော့ဒီဖြစ်ချင်းတွေကတော့ကျွန်တော်တို့နိုင်ငံရေးမှာကကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်ကြီးပူသားဆွလာမှုရှိပေါ့အဲ့လိုထိန်ချုပ်ပြီးတော့တကယ်တော့ကိုစီဟာသွေးစောစောကပြောသလိုပါပဲပြင်လွှတ်တော်ကိုယ်စားတွေကပြည်သူဗန္နာကိုစားပြီးတော့ပြည်သူဝန်ကိုဆောင်နေတဲ့လူတွေပြည်သူကိုစားပြောနေရတဲ့ဒီလူတွေဟာပြောရေးစုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအ ရေးယူလိုက်တာဟာစစ်တော်ကိုယ်စားလှယ်တွေရဲ့ပြောရေးဆိုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲဆက်ရောက်သွားနိုင်လို့ကျွန်တော်ကစဉ်းစားမိပါရတယ်။ဘာကြောင့်လဲဆိုတော့သူတို့လွှတ်တော်ဥက္ကဋ္ဌကလည်းတမန်တော်ကတရားစွဲတော်ကိုဆွဲဆိုခွင့်ပြုတယ်ဆိုတဲ့သတင်းတွေကြားလို့ ਆ ဘယ်လိုယူဆလဲခရစ်ယာန်ပဒလိ
။ဒါကတော့ကျွန်တော်အမြင်ပြောရရင်စစ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွှတ်တော်ကိုယ်စားလှယ်တစ်ယောက်ကလာရာသွေးမှုလို့ဟာမျိုးဟလာလူရှင်ဝိသိက္ခာနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးသွတ်တော်ကနေခွင့်ပြုတာတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မြင်ဟလာကျွန်တော်တို့ဒီလိုမျိုးအငင်းပွားဝယ်ကိစ္စတွေနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုတော့အတော်ပြလေပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးဆက်ကမကောင်းနိုင်ဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကျန်တဲ့လူတော်ကိုယ်စားလှယ်တွေလည်းပြောရဆိုရတဲ့အခါမှာဟိုဝန်ထုပ်ဝန်ပိုးဖြစ်လာတယ်ငါးကားရဲ့ပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့သွတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မအားကိုးပြီးတင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြည့်ရှင်းလို့မရဘူးအကောင်အွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ
်တကယ်တမ်းအဲ့သတင်းကိုပြန်ကြည့်ရင်စာတင်ကြောင်းကိုလက်နေကြည့်ထည့်ရဆိုတဲ့ဟာသိဆွေရတဲ့ဖြစ်ရတခုပါဘယ်ဘက်ကပဲပြစ်ပြစ်ကျွန်တော်လည်းအစီအစဉ်လွတ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အပမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့တင်တာပေါ့ဗျာလွှတ်တော်မှာစကဲဒီကိစ္စပဲလို့ဖြစ်တယ်လဲရှင်းပါပါညာဆိုပြီးတော့စံတိုင်းကော်မရှင်တွေပါပြီးဖွဲ့ပြီးတော့စုံစမ်းတင်တဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားသားအဲ့ဒီတင်ကိုပြောတယ်လွှတ်တော်အမတ်တော်အေးယူခံရတယ်ဆိုတော့အချိန်ညပူဆွတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနင့်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတဲ့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာရှိပါသလားဦးဇေ
ယျဆွေဒါကတော့ကျွန်တော်အမြင်ပြောရရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်ကျွန်တော်ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုတို့ကဟိုအခုဆိုလို့ရှိလို့ရှိရင်ခြေကဥပဒေပြင်ဆင်ရေးတဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတစ်ခါကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနားရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာယုံထားမှုအားနဲ့ကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတပ်ဖွဲ့ရာဆွတ်တော်တွေဒါပြည်နယ်ဆွတ်တော်တွေဟိုဆန်ခိုင်ပါတီတွေကနေပြီးတော့ဒီကိစ္စကိုပြားပေးတဲ့နဲ့တွားပေးတဲ့နဲ့ဘာလို့လဲဆိုတော့အဲဒီအတော့ကျွန်တော်တို့ဘယ်သူဘယ်သူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်အောင်ပြရဖို့ဆိုတော့သုံးလက်စစ်ဆေးတာမျိုးအဖြစ်ဖြစ်နေအထူးသဖြင့်ဆွတ်တော်ကိုယ်စားလှယ်ပါဒီကိစ္စထဲမှာပါဝင်နေတဲ့အတွက်ကြောင့်ဆွတ်တော်ကတာဝန်ယူပြီးတော့ဒီကိစ္စကိုသူတို့ကိစ္စလိုသဘောထားပြီးတော့သူရောက်သုံးလက်စစ်ဆေးကိုတိုက်တွန်းတာမျိုးအခုတော့လုပ်တင်နေမဟုတ်ဘူးဆိုလို့ရှိလို့ရှိရင်တော့ဒီကိစ္စဟာဆွတ်တော်အဲဂျန်နရရဲ့လုံခြုံမှုပေါ့နော်လွတ်တော်ဂျန်နရမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်တို့သတင်းသမားတွေလွတ်တော်ကတော့သူတို့ကစောစောကပြောသလိုလွတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူ့ဘဏ္ဍာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဘာညာသူတို့ဘာ network ဆရာရှိတယ်တော့မသိဘူးပေါ့လေနိုင်ငံရေးသမားတွေလည်းဖြစ်တယ်ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘယ်လိုက်မှုလည်းမရှိဘူးနိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးတွေ့ရတဲ့အတွက်သတင်းလောကကရောဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
ဟုတ်ကဲ့အခုချိန်ကတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲအဖြစ်လို့လည်းဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအစအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတကူကကျွန်တော်တို့ကတယ်လီဖုန်းတစ်လုံးနဲ့ဖုန်းပေါ်မှာပြောကြားချက်တော့ပဲကျွန်တော်တို့ကလုပ်နိုင်တဲ့ကိုယ်တိုင်ကိုယ်တိုင်ကြားလည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာတချို့ကိစ္စတွေကအမှားပြင်းရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအဖြစ်လို့ဆိုတော့ဒီကိစ္စမျိုးကလည်းကျွန်တော်တို့ဘက်ကရိုးသားမှားခဲ့ရင်တော့မှမီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှသက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရိုးရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီကအောင်လက်ဆောင်တော့မှပဲလက်ဆောင်ရင်တော့သူကပြောတဲ့အကျိုးဆက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီပြိပကဒေတာမှရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ဆောင်လာရင်အဲ့ဒီဒေတာမှရှိတဲ့ပြည်အမှန်တွေကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီဒေတာလူတွေလည်းကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူတွေလည်းအကောက်ွယ်ပေးနိုင်မှာမဟုတ်ဆိုတော့ဒီအကျိုးဆက်တွေကဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုတကယ်ကျွန်တော်တို့တိုင်းပြည်ကအခုစူးစမ်းနေတာရှိတယ်အစိုးရကိုယ်တိုင်ကလည်းအားပေးနေစီတယ်အဲ့ဒါပါလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းတဆင့်သွားဖို့ပေါ့နော်မီဒီယာကောင်စီတရှိရင်းနဲ့လှုပ်ဆောင်နေခြင်းဟာတကယ်ဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်တို့ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပရမအဆင့်နေနဲ့ပထဦးအဆင့်နေနဲ့ညှိနှိုင်းပြီးရှင်းနိုင်ရင်တော့ကျွန်တော်တို့ကဒီကာချာပေါ့နော်ဒီရင်ကျင်းမှုကိုကျွန်တော်တို့ကထူထောင်ပေးရတယ်ဗျဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ရှောက်အားလုံးက ကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးရပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးတော့လည်းအများအဲ့ဒီအတူတန်းဟိုကနိုင်ငံပေါ်မှာလည်းသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တော်လေးရလည်းမအောင်ပြန်နေပြည်တော်လေးဖြစ်သွားမှာ
ဥကျော်စံသားရဲ့မြမအရေးတုံ့တက်ချက်ဖြစ်ပါတယ်ဆက်လက်ပြီးလူလူနဲ့ကြမ်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါအခုလိုအေးမြတဲ့ဆောင်းရာဒီကာလမှာရင်သွေးငယ်လေးတွေအေးအေးမိဖျားနာတဲ့ဝမ်းပြဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘယ်လိုကိစ္စကောက်ွယ်ထားသင့်ပါသလဲကလေးအထူးကိုဆရာဝန်ကြီးတွေဖြစ်တဲ့ပေါပေါကဒေါက်တာဥကျော်လင်းပေါပေါကဒေါက်တာဥစောဝင်းတို့ကိုမေးမြ
2020ခုနှစ်အတွင်းမှာမွေးဖွားတဲ့ရင်းနှီးငယ်လေးတွေအတွက်ဝန်သားစရာသတင်းတစ်ခုကတော့ Rota Virus လို့ခေါ်တဲ့ဝမ်ပြက်ဝမ်လျှော်ရောဂါကာဝယ်ဆေးကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနအစီအစဉ်နဲ့အခမဲ့တိုက်ကြွေးပေးလို့ရနေတာပဲဖြစ်ပါတယ်ရိုတာဗိုင်းရပ်စ်ဟာကလေးငယ်လေးတွေမှာဝမ်ပြက်ဝမ်လျှော်ရောဂါဖြစ်စေတဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်ပြီးဝမ်ပြက်ဝမ်လျှော်ရောဂါဖြစ်တဲ့ကလေးငယ်လေးတွေရဲ့90ရာခိုင်နှုန်းဟာရိုတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားရခြင်းဖြစ်တာကြောင့်ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုတိုက်ကျွေးနိုင်ခဲ့မယ်ဆိုရင်ကလေးငယ်လေးတွေမှာဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ရောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းကျော်နဲ့တွန်းနိုင်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ကလေးတခုဆရာဝန်ကြီးတွေကယူဆထားကြတာပါမြန်မာနိုင်ငံမှာ9နှစ်အောက်ရင်းနှီးငယ်လေးတွေအသက်သေဆုံးမှုဖြစ်စေတဲ့အဓိကအကြောင်းအရာတွေထဲမှာလည်းဝမ်ပြက်ဝမ်လျှော်ရောဂါဟာတစ်ခုပါဝင်ဖြစ်နေပါတယ်ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုဂ္ဂလိကဆေးရုံအစည်းအဝေးမှာအခကြေးငွေနဲ့တိုက်ကြွေးကုသခဲ့တာဟာအချိန်ဆနှစ်ကျော်ကြာရှိခဲ့ပြီးအခု2020ပြည့်နှစ်မှာတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာထည့်သွင်းလိုက်ပြီးဖြစ်တာကြောင့်2020ခုနှစ်မှာမွေးဖွားတဲ့ရင်းနှီးငယ်လေးတွေအနေနဲ့ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုနီးစပ်ရာကျန်းမာရေးဌာနနဲ့ကာဝယ်ဆေးထုတ်ဆွေးနွေးတွေမှာတွားရောက်တိုက်ကြွေးပြီးလို့ရနေပြီဖြစ်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
ရိုတာဗိုင်းရပ်စ်ဆိုလဲဆရာဦးရဲမင်းကျော်ပြောသလိုပေါ့နော်ကျွန်တော်တို့သုံးနေတာ10နှစ်နေပါရှိတယ်တော့ဒါမဲ့ဟိုကျွန်တော်ဈေးတားကြည့်တော့အဲ့တော့တောင်တောင်လို့ကဘယ်သူမှမတတ်နိုင်အခုချိန်လေးလည်းပြင်ပမှာဆိုရင်ရိုတာဗိုင်းရပ်စ်တိုက်ဆေးဆရာတို့ဆေးရုံမှာတိုက်နေတာပဲပြင်ပပုဂ္ဂလိကဆေးရုံမှာတစ်ခါတိုက်ရင်3000ကျပ်တစ်ခါဆို6000ကျပ်နော်အဲ့ဒီပတ်စံအဲ့ကုန်ကြားဈေးကိုကျွန်တော်တို့ကကြပြားမှမကုန်ဘဲနဲ့ပြည်သူလူထုကရမယ်
ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုရင်းနှီးငယ်လေးတွေရဲ့အသက်2လပြည့်တဲ့အချိန်မှာတစ်ချိန်တိုက်ကြွေးပြီးအသက်4လပြည့်တဲ့အချိန်မှာနောက်တစ်ချိန်ထပ်မံတိုက်ကြွေးပေးဖို့လိုတယ်လို့သိရပါဗျ။ဒါကြောင့်ဖေဖော်ဝါရီလ1ရက်နေ့မှာအသက်2လပြည့်ပြီးရိုတာဗိုင်းရပ်စ်ကာဝယ်ဆေးစတင်တိုက်ကြွေးခဲ့တဲ့ရင်းနှီးငယ်လေးတွေဟာအခုလာမယ့်ဧပြီလ1ရက်နေ့မှာရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုဒုတိယအချိန်ထပ်မံတိုက်ကြွေးကြရမှာပါ။ဖေဖော်ဝါရီလထဲမှာစတင်မွေးဖွားပြီးဧပြီလထဲမှာအသက်2လပြည့်မဲ့ရင်းနှီးငယ်လေးတွေဟာလည်းရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုပထမအချိန်အနေနဲ့စတင်တိုက်ကြွေးပေးကြရမှာဖြစ်ပါတယ်။ရိုတာဗိုင်းရပ်စ်ကာဝယ်ဆေးအပြင်အသက်အရွယ်လိုက်ထိုးနှံတိုက်ကြွတဲ့ကာဝယ်ဆေးတွေကိုလည်းအချိန်မီရရှိအောင်တည်ထားပြီးထိုးနှံတိုက်ကြွကြဖို့လိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရင်းနှီးငယ်လေးတွေဟာဝမ်ပြက်ဝမ်လျှော်ရောဂါဖြစ်ပေါ်ခံစားရဖို့အခွင့်အရေးများတာကြောင့်ရင်းနှီးမိသားစုအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုမပြတ်မခွက်ရရှိအောင်ကြိုးစားပေးကြဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်တထားလင်းကပြောပါတယ်။
အမှန်ကတော့လေကုသယောဂတွေအတွက်ကာကွယ်ဆေးရှိနေတာကျမတို့အတွက်အကျိုးအမြတ်တစ်ခုပေါ့နော်အဲ့အကျိုးအမြတ်ကိုကျမတို့ကရအောင်သုံးရမှာဒါပေမဲ့ကာကွယ်ဆေးတွေဆေးကြီးတယ်တချို့ကာကွယ်ဆေးတွေဆိုလက်လန်းတော့မမှီဘူးတခြားနိုင်ငံတွေမှာပဲရရှိမယ်အဲ့ခါကျတော့အရာတွေအကုန်လုံးကိုကျမတို့ကအခွင့်အရေးရတဲ့အခါကျတော့ယောဂဖြစ်တာကိုထိုင်ဆောင်နေမယ့်အစားကာကွယ်ဆေးကိုကြိုပြီးတော့ထိုးရတာပေါ့နော်သူများတွေယောဂဖြစ်နေပြီဆိုမှလိုက်ထိုးလို့ကအကျိုးမရှိဘူးဆိုတော့လေကျမတို့အဓိကပေးချင်တဲ့သတင်းစကားကတော့ကာကွယ်ဆေးကကာကွယ်ဖို့ထားတာပါအဲ့တော့ထိုးရမယ့်အချိန်မှာအချိန်ပြရအောင်ထိုးပြီးတော့ကလေးကိုကာကွယ်သွားဖို့အတွက်ကမိဘတွေရဲ့ဝတ်တရားဖြစ်ပါတယ်လို့သတင်းပေးချင်ပါတယ်ရှင
်မြန်မာနိုင်ငံမှာရှိတဲ့အသက်9နှစ်အောက်ကလေးငယ်လေးတွေအများစုဟာဝမ်ပြက်ဝမ်လျှော်ရောဂါကို10ကျင်လောက်အထိဖြစ်ပေါ်ခံစားကြရလိမ့်ရှိတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်ခံမှန်းခြေအဖြစ်တစ်နှစ်မှာ2ကျင်လောက်ဖြစ်တယ်လို့ဆိုရမှာပါဝမ်ပြက်ဝမ်လျှော်ရောဂါပြင်းထန်ခဲ့မဲ့ဆိုရင်စိတ်ယုံတက်ကုသမှုခံရလိမ့်ရှိပြီးအသက်အန္တရာယ်နဲ့နှီးစက်တဲ့အခြေအနေတခုဖြစ်နေပါတယ်။ရင်းနှီးကလေးတွေမှာဝမ်ပြက်ဝမ်လျှော်ရောဂါဖြစ်ပွားမှုနှုန်းလျော့နေသွားစေဖို့အတွက်မဖြစ်မနေထိုးနှံတိုက်ကြွေးပေးရမယ့်ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုထည့်သွင်းတိုက်ကြွေးပေးရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်တထားလင်းကပြောပါတယ်။
တဲ့တနှစ်အောက်ကလေးသူဖြင့်9နှစ်အောက်ကလေးတွေရဲ့အမေတိုင်းကလေကလေးကအန်းနဲ့ဝမ်ပြက်တယ်ဝမ်လျှော့တယ်ပေါ့နော်တစ်ခါတကံမကောင်းရင်ဆေးရုံထိရောက်သွားမယ်ဒီဒီကလေးကရေတက်ဆုံးရှုံးလို့ပေါ့နော်မကြုံဘူးတဲ့မိခင်တယောက်မှမရှိနိုင်ပါဘူးကျမတို့ပြောရဲပါတယ်ကျမတို့လည်းမိခင်တယောက်ပါပဲအဲ့ဒီခါကျရင်ဆောဆောကလို့ကလေးနေမကောင်းတဲ့ကလေးရဲ့ပင်မဆင်းရဲမှုကိုယ့်ရဲ့တော့ကနောက်ကိုယ့်ရဲ့အလုပ်ချိန်လေးနောက်တစ်ခါဟိုကုန်ကြတဲ့စရိတ်ပေါ့နော်နောက်တစ်ခါဆေးရုံနေမှာရောက်လာရင်လည်းဆရာဝန်တွေရဲ့ဝင်တော့ဝင်ပို့တခြားယောဂါတွေ လဲပါရှင်လို့ရှိရင်လေဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့ကရှော့ချနိုင်မယ်လို့မျှော်မှန်းပါတယ်အသက်9နှစ်အောက်ကလေးတယောက်ကဝမ်းပြက်ဝမ်းရှော့10ချိန်လောက်ထိရနိုင်မှာတစ်နှစ်မှာနှစ်ခါလောက်ရနိုင်တယ်အခက်မတင်ဆေးရုံရောက်နိုင်တယ်ဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့က60ရာခိုင်နှုန်းလောက်ကိုရှော့ချနိုင်မယ်လို့ကျမတို့မျှော်လင့်ထားပါတယ်ဒါကြောင့်ဒီကာဝယ်ဆေးကိုထည့်သွင်းတာဖြစ်ပါတယ
်ပြင်းထန်တဲ့ဝမ်းပြက်ဝမ်းရှော့ရောဂါဖြစ်ပွားမှုကိုကာဝယ်ပေးနိုင်တဲ့ရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုလာမယ့်ဧပြီလမှာအသက်4လပြည့်တဲ့ရင်းနှီးငယ်လေးတွေကိုဒုတိယအကြိမ်တိုက်ကျွေးပေးပြီးအသက်2လပြည့်တဲ့ရင်းနှီးငယ်လေးတွေကိုပထမအကြိမ်ဖြစ်တိုက်ကျွေးပေးရင်အသက်9နှစ်အောက်ရင်းနှီးငယ်လေးတွေမှာအနေရကြီးမားနေတဲ့ဝမ်းပြက်ဝမ်းရှော့ရောဂါကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
သမ်ဆောင်းနဲ့ Huawei အပါအဝင် smartphone ထုတ်လုပ်တဲ့ဖုန်းကုမ္ပဏီတွေကဖုန်းမျက်နှာပြင်တွေကိုခောက်ချိုးချိုးနိုင်တဲ့ foldable ဖုန်းတွေကိုထုတ်လုပ်နေကြပါတယ်။ smartphone ဈေးကွက်မှာဖုန်းတွေအယောင်နေတဲ့ချိန်မှာဖုန်းသုံးသူတွေကိုဆွဲဆောင်နိုင်ဖို့ခောက်ချိုးဖုန်းတွေကိုထုတ်လုပ်နေကြတာပါ။ဒီ smartphone တွေဘလောက်ထူးခြားလို့ဘလောက်စိတ်ဝင်စားမှုရနိုင်တယ်လဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
နိုင်ဆက်နိုင်တဲ့ flexible display မျက်နှာပြင်ဤပညာတွေတိုးတက်လာတာနဲ့အများခေါက်ချိုးချိုးနိုင်တဲ့ဖုန်းတွေလည်းဈေးကွက်ထဲမှာရောက်နေကြပါပြီ။အခု2020ခုနှစ်ထဲမှာဈေးကွက်ထဲရောက်လာဖို့ရှိတဲ့ခေါက်ချိုးဖုန်းတွေလည်းမနှဲပါဘူး။ Samsung ကတော့သူ့ရဲ့တတိယမျိုးဆက်ခေါက်ချိုးဖုန်းဖြစ်တဲ့ Galaxy Z Flip ကို February လလယ်တွေကစပြီးဈေးကွက်တင်ခဲ့ပါတယ်
။ Phones are part of our everyday lives, but this is no ordinary smartphone. It changes everything.
Samsung Electronics ရဲ့ဈေးကွက်စီးပွားရေးဆိုင်ရာညွှန်ကြားရေးမှူး Rebecca Hurst က Galaxy Z Flip ဖုန်းဘလောက်ထူးတယ်ဆိုတာပြောပြနေတာပါ။နှစ်ပိုင်းချိုးထားတယ်လို့ခောက်ချိုးချိုးထားတဲ့ဖုန်းကိုဖြန့်လိုက်ရင်6.9လက်မမျက်နှာပြင်ရှိတဲ့ပုံမှန်ဖုန်းတွေလိုဖြစ်သွားပြီးတော့ဘောင်တွေအနားသက်တွေမပေါ်တဲ့မျက်နှာပြင်ဖြစ်သွားတယ်ဆိုတာကိုရှင်းပြနေတာပါ။
With this phone we've done the impossible and created ultra thin glass that folds.
ဒီဖုန်းကမဖြစ်နိုင်ဘူးဆိုတာကိုကြော်လွားပြီးတော့အင်မတန်ပါလွားပြီးခောက်ချိုးချိုးနိုင်တဲ့ဖန်သားပြင်ကိုဖန်နှီးထားပါတယ်။ခောက်ချိုးချိုးလို့ရတဲ့ဖန်သားပြင်ဆိုရင်ကျွတ်ဆက်ဆက်နဲ့ကျိုးလွယ်မယ်လို့ထင်ပါလိမ့်မယ်။ဒါပေမဲ့ဒီဖန်သားပြင်ကကြာရှည်အသုံးခံနိုင်အောင်လုပ်ထားတဲ့အပြင်အစင်းရည်မထင်နိုင်အောင်လည်းအကာအကွယ်ပေးနိုင်ပါတယ်။အကြံလဲခံတာမလို့အကြိမ်နှစ်သိန်းဖွင့်နိုင်ပိတ်နိုင်ပါတယ
်။ smartphone ဈေးကွက်ထဲမှာဖုန်းတွေအယောင်နှင်းနေတာကို Samsung ကအယောင်တွက်အောင်ကြိုးစားတဲ့အနေနဲ့အစ်စ်အစမ်းခောက်ချိုးဖုန်းတွေကိုထုတ်နေတာဖြစ်ပါတယ်။အထူးသဖြင့်ဒီ Galaxy Z Flip ကြောင့်ဖုန်းအယောင်တက်လာမယ်လို့မျှော်လင့်နေပါတယ်။ Samsung ကပထမထုတ်တဲ့ Galaxy Fold ကို2019 September မှာစရောင်းခဲ့တာပါ။ Galaxy Fold ဖုန်းတွေကိုပထမထုတ်ပြီးတချို့ကိုအစမ်းပေးသုံးခဲ့တာမှာဖန်သားပြင်တွေကျိုးကုန်တယ်လို့ပြောကြလို့ဒုတိယတစ်ခါပိုကောင်းအောင်လုပ်ပြီးတော့ဈေးကွက်တင်ခဲ့ရပါတယ်။တတိယမျိုးဆက်အနေနဲ့ထုတ်တဲ့ Z Flip ကတော့ Galaxy Fold လိုမျိုးစာအုပ်အဖွင့်အပိတ်လုပ်ရတာမျိုးဘေးတိုက်ခောက်ချိုးချိုးတာမဟုတ်ပဲဖုန်းမျက်နှာပြင်တစ်ဝက်ကနေခောက်ချိုးချိုးထားတာဖြစ်ပါတယ်။ Z Flip ခောက်ချိုးဖုန်းတစ်လုံးစီးက Galaxy Fold ဖုန်းတစ်လုံးစီးထက်ကိုဒေါ်လာ600နည်းပြီးတော့တစ်လုံးကိုဒေါ်လာ1400လောက်ကနေစပါတယ်။ခောက်ချိုးဖုန်းတစ်တွေထွက်နေတဲ့အချိန်မှာ Huawei ကအသစ်ထွင်တဲ့ Mate X ဖုန်းကတော့စာအုပ်ဖွင့်တယ်လို့ဖွင့်လိုက်ရတဲ့ခောက်ချိုးဖုန်းမျိုးဖြစ်ပါတယ်။2019 November လတုန်းကတရုတ်နိုင်ငံထဲမှာပဲအကန့်အသတ်နဲ့ထုတ်ခဲ့တဲ့ Mate X ခောက်ချိုးဖုန်းကိုပို့ပြီးတော့ကောင်းအောင် Mate X ဖုန်းတွေကိုထွင်ထားတာပါ။5G မြန်နှုန်းမြင့်အင်တာနက်ကိုချိတ်ဆက်နိုင်ပြီးတော့ကင်မရာလန့်စ်၄ခုပါတဲ့ Mate X ဖုန်းရဲ့ထူးခြားမှုကဖုန်းမျက်နှာပြင်ကခေါက်ချိုးအတွင်းပိုင်းမဟုတ်ဘဲခေါက်ချိုးအပြင်ဘက်တစ်ခုလုံးဖြစ်နေတာပါ။ဖြန့်လိုက်ရင်ရှစ်လက်မှ screen ဖြစ်သွားလို့ screen မျက်နှာပြင်ကျကျစီးကျင်သူတွေအတွက်မျက်စိကျစရာပါ။ဒါပေမဲ့အားနည်းချက်ကတော့ Google Play App Store ကဝန်ဆောင်မှုတွေတစ်ခုမှတုံ့ပြန်မရှိတော့တာဖြစ်ပါတယ်။
The elephant in the room for Huawei from now on is the fact that all of their devices are lacking those compelling applications and services from
Huawei. ရဲ့ပြဿနာကသူတို့ပစ္စည်းတွေထဲမှာ Google ရဲ့လူတွေကိုဆွဲဆောင်နိုင်တဲ့ Google App တွေဝန်ဆောင်မှုတွေမပါတာပါ။အမေရိကန်ဆိုရက2019မေလမှာကန့်သတ်ချက်ထုတ်လိုက်တာကြောင့် Huawei အနေနဲ့ Google ဝန်ဆောင်မှုတွေကိုမရနိုင်တော့ပါဘူး။အခုဖုန်းအသစ်ကခေါက်ချိုးချိုးလို့ရတဲ့အသစ်ဆက်အံ့ဩစရာဖြစ်ပေမဲ့တခြားဖုန်းတွေနဲ့ရှင်ရင် Google App တွေသုံးမရတာကအတားအဆီးတစ်ခုလိုဖြစ်နေပါတယ်။Huawei ကတော့လက်မလျှော့ပါဘူးဒီဖုန်းကိုမရရအောင်ထုတ်မယ်သူနီးသူဟန်နဲ့လုပ်ဖြစ်အောင်လုပ်မှာပါသူတို့ကိုယ်တိုင် app တွေရောင်းတဲ့ app store ကိုစ조사လုပ်နေပါတယ်အောင်မြင်မအောင်မြင်ကတော့သုံးဆွဲသူတွေကသာအဆုံးဖြတ်ပေးမှာပ
ါဈေးကွက်လေးလာသုံးသက်တဲ့ CCS Insight ကအကြီးတန်းသုံးသက်သူ bandwidth ဖြစ်ပါတယ် Akulomyo Android phone tong duri atom yare Google app duri Huawei khao chou phone ma ma para apien phone jen ne bien ga khao tha de atwin mai ma ma hou phe apien bat ma mo athi kai lwe nai ne lo tong tat ba de.
And my concern is that knowing how fragile flexible display technology is, wrapping it around the outside of the phone.
Kwe nai san nai ne display ni pinya ga pyet lwe de so ra ti tha ro phone jen ne bien ko apien bat khao tha lai da myo ga taik ko an ni mya ba de. Samsung ga ro tat tya myo set ခေါင်းဖုံးထွေတဲ့အဆင့်နဲ့တော်တော်လေးရှေ့ရောက်နေပါပြီ။မူလခေါချိုးဖုံးထုတ်ပြီးပြဿနာတွေတွေ့နေတော့ပိုကောင်းတဲ့ခေါချိုးဖုံးကိုထုတ်တယ်။အခုဆို Z Flip ခေါချိုးဖုံးကိုတော့ထုတ်ထားပါပြီ။ Huawei အနေနဲ့အမိလိုက်ဖို့လိုမယ်လို့ထင်ပါတယ်
။လက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်ထဲမှာပထမနဲ့ဒုတိယနေရာရထားကြတဲ့ Samsung နဲ့ Huawei ကအခု2020ခုနှစ်မှာအပြိုင်ခေါချိုးဖုံးတွေထုတ်နေကြသလိုဈေးကွက်ထိပ်ပိုင်းနေရာပြန်ရောက်ဖို့ကြိုးစားနေတဲ့ Motorola LG, OPPO, Xiaomi စတဲ့ smartphone company တွေကလည်းခေါချိုးချိုးနိုင်တဲ့ဖုန်းတွေဖုန်းမျက်နှာပြင်ကိုအကွေးအဆန့်လုပ်နိုင်မဲ့ဖုန်းတွေကိုထွင်းနေကြပါတယ်။တရုတ် smartphone company တစ်ခုဖြစ်တဲ့ TCL ကလည်းအနာဂတ် smartphone လို့ဆိုပြီးတော့သုံးခေါက်လောက်ခေါချိုးချိုးနိုင်မျက်နှာပြင်ကိုဆွဲဆန့်နိုင်မဲ့ဖုန်းမျိုးတွေထွင်းနေပါတယ်။ဒါပေမဲ့ဒီဖုန်းသစ်တွေကဖုန်းသုံးသူတွေကိုထင်သလောက်မဆွဲဆောင်နိုင်သေးပါဘူး။
Foldable phones are brand new and we're still figuring out how we're going to use them. So
ခေါင်းချိုးချိုးနိုင်တဲ့ဖုန်းတွေကအခုမှအသစ်ပေါ်လာမှုဘယ်လိုသုံးရမလဲဆိုတာသဘောပေါက်အောင်လုပ်နေရတဲ့အဆင့်မှာပဲရှိပါသေးတယ်။ TCL မိတ်ဆက်တဲ့ဖုန်းမှာအသစ်ဆန်လုပ်နိုင်တာတွေကတော့စိတ်ဝင်စားဖို့ကောင်းပါတယ်။နောက်ကျရင်ဖုန်းတွေကိုဘယ်လိုသုံးနိုင်မလဲဆိုတာကျမတို့ကြိုးပြီးတော့သဘောပေါက်ထားနိုင်တာရှင်
။ Mobile Geeks နည်းပညာ website က Nicole Scott ဖြစ်ပါတယ်။လက်ရှိမှာခေါချိုးဖုန်းတွေနဲ့ပတ်သက်လို့ဤပညာအရဘလောက်စိတ်ချလက်ချသုံးနိုင်တယ်လဲဆိုတာအသေးအချာမသိရသေးဘူးဆိုတာကိုလည်းသူကရှင်းပြပါတယ်
။ The foldable phones that are out on the market right now are basically prototypes that we can buy. Manufacturers are trying to make them robust enough.
ဒီကတည်းကအခုရောင်းနေကြတဲ့ခေါချိုးဖုန်းတွေကရှေ့ပြေးလုပ်ထားတဲ့ဖုန်းတွေကိုရောင်းနေကြတာပါ။အကျန်းခံနိုင်အောင်မပြတ်နိုင်အောင်ထုတ်လုပ်တဲ့သူတွေကကြိုးစားလုပ်နေကြပါတယ်။ဒါပေမဲ့ခေါချိုးချိုးလို့ရတဲ့ဖုန်းတွေဘလောက်အသုံးခံတယ်ဆိုတာဘသူမှအသေးချာမသိကြသေးပါဘူ
း foldable လို့ပြောနေတဲ့ခေါချိုးချိုးနိုင်တဲ့ smartphone တွေဈေးကွက်ထဲစရောက်လာနေပြီမဲ့ဖုန်းသုံးသူတော်တော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပုံရတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခေါချိုးဖုန်းတွေရဲ့ဈေးကလည်းအနည်းဆုံးဒေါ်လာ1000ကျော်တာမို့ဖုန်းသစ်ဝယ်သူတွေအနေနဲ့ဝယ်သေးရဲ့လားလို့စောင့်ကြည့်နေကြပုံရပါတယ်ရှင
ဒီအမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုကြတာပရိနဲ့မနပိုင်ထုတ်လွှင့်ခဲ့တဲ့တနားရီအစီအစဉ်အစအဆုံးကိုမနက်ရှင်းနိုင်ကနေ9:00နာရီအထိလိုင်းတူမီတာ20 25နဲ့32တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ဆက်လက်ပြီးဒီကနေ့မနက်ဖြန်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ထိခိုက်ဆုံးရှုံးနေရတာတွေကိုကုစားပေးဖို့စီးပွားရေးပြည်လည်နှုတ်ထိုက်ဥပဒေတရက်ကိုအမေရိကန်ထက်လွတ်တော်ကဗုဒ္ဓဦးနေမှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဥပဒေအရအမေရိကန်ပြည်သူတဦးချင်းစီကိုငွေသားတိုက်ရိုက်ထောက်ပံ့ပေးတာပါဝင်မှာဖြစ်ပြီးအမေရိကန်ဒေါ်လာ1 trillion သုံးဆွဲသွားမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံအားလုံးကကမ္ဘာအနှံ့အရှည်မြိုက်ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါကြီးအနေကိုရင်ဆိုင်နေကြရပြီးဒီရောဂါပိုးကိုယ်နိုင်ငံနဲ့ရောက်မလာသေးတဲ့နိုင်ငံတွေအနေနဲ့လည်းရောက်လာတဲ့အခါတိုက်ဖြတ်နိုင်အောင်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ထားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းက Tedros Adhanom Ghebreyesus ကတတိပေးလိုက်ပါတယ်။မိမိတို့လူမှုအတိုင်းဝိုင်းတဲ့ကိုဒီရောဂါပိုးရောက်မလာဖို့မယူဆကြဖို့နဲ့ရောက်လာတော့မယ်ဆိုတဲ့အတွင်းနဲ့ကြိုတင်ပြင်ဆင်ထားကြဖို့ဆိုပြီးဗုဒ္ဓနေ့ကဇနီးဘာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာ WHO အစည်းကတတိပေးသွားတာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်နိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့လုပ်မယ်ဆန္ဒခံယူပွဲရက်ကိုရွှေဆိုင်ကောင်းရွှေဆဲရနိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ရင်သမ္မတပူတင်အနေနဲ့လက်ရှိတက်တန်းကုံဆုံးသွားရင်လည်းနောက်ကျင်းပမယ်သမ္မတရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်နေနိုင်ဦးမှာဖြစ်ပါတယ်။သမ္မတပူတင်ရဲ့လက်ရှိသမ္မတတက်တန်းဟာ2024ခုနှစ်မှာကုံဆုံးမှာပါ။တရုတ်နိုင်ငံအတွက်အလုပ်လုပ်ကန်နေတဲ့အမေရိကန်သတင်းတောက်တွေရဲ့သတင်းလုပ်ပိုင်ခွင့်တွေကိုတရုတ်အာဏာပိုင်တွေကယုံသိမ်းလိုက်လို့မကြေမနပ်ဖြစ်မိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဗုဒ္ဓဦးနေကသမ္မတအိမ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအစိုးရရရှိသူကလည်းဒီကိစ္စမှာတရုတ်တို့လိုအပ်တာတဲ့အလွန်ကြီးတုံ့ပြန်ခဲ့တယ်လို့ပြောကြားခဲ့ပါရယ်။တဒါပရိနေမနေ့ကနောက်ဆုံးရသတင်းအကျဉ်းချုပ်ကဒီလောက်ပါပဲခင်ဗျာ။VOM မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့နှစ်ခဲအစီအစဉ်ထုတ်လို့ရေးဖို့ကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်အစီအစဉ်မူကကျွန်တော်ရဲမတော်မှာ ဒီကနေ့ညနေပဲ 6:00 ထုတ်လွှင့်မဲ့အစီအစဉ်တွေကို light meter 7 light meter 19နဲ့ light meter 25တို့ကနေအတန်းလွှင့်ပြမှာဖြစ်ပါတယ်။ video ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.